Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American အတန်းရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့ညဖက်9:00နာရီ10နာရီအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နှစ်အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနိုင်ပါတယ်
။မန်းလေးဆိုရင်ဒီတော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်ဆောင်းချီဝင်နေတာလေ။အဲ့ဒါဆိုရင်ဘူတယောက်မှကိုမရှိဘူးလမ်းပေါ်မှာပါ။
ရန်ကုန်မန္တလေးလိုမြို့ကြီးတွေမှာအတန်သိပ်တပိတ်ဘလောက်အမြင်မှုရှိသလဲဆိုတာကိုလည်းနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်စစ်တမ်းနဲ့ရခိုင်ပြည်နယ်ကွာမြို့နယ်ကလည်းအတန်သိပ်တပိတ်မှာပတ်ဝန်းကျင်တရင်တွေကိုကြားဖို့ရှိပါတယ်
။ကျွန်မကတော့စုမြတ်မှုမှာဒီစစ်အာဏာသိမ်းမှုကြောင့်မို့လို့စိတ်တုံးနေတဲ့လူခွင့်ရေးတွေပြန်လည်ရရှိအောင်လို့မြန်မာနိုင်ငံအနှံ့မှာဆော့ဆော့ကြားခဲ့တယ်လို့ပြည်သူတွေအတန်သိပ်တပိတ်ပောက်ခဲ့ကြတယ်လို့ EU ဥရောပသမဂ္ဂအပြင်ဥရောပနိုင်ငံတချို့ကဒီမိုကရေစီလိုလားတဲ့ပြည်သူတွေနဲ့အတူရပ်တည်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အသက်16နှစ်နဲ့18နှစ်အရွယ်ဆယ်ကျော်သက်တွေကို Pfizer COVID အားဖြင့်ကာကွယ်ဆေးထိုးဖို့ခွင့်ပြုလိုက်ပါပြီ။နယူးယောက်မြို့မှာအမေရိကန်နိုင်ငံသားမဟုတ်တဲ့အမြဲတမ်းနေထိုင်သူတွေဒေသန္တရရုပ်ောက်ပွဲတွေမှာမဲပေးခွင့်ရမယ်ဥပဒေချမ်းကိုအတည်ပြုလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရန်ကုန်မန္တလေးမြို့ကြီးတွေမှာအတန်တိတ်တပိတ်ဘလောက်ထိအောင်မြင်မှုရှိသလဲဆိုတာကိုလည်းပြေဆုံးကြားဖို့ရှိပါတယ
်။မန္တလေးဆိုရင်ဒီတော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်ဆောင်းချီဝင်နေတာလေအဲ့ဒါဆိုရင်သူတယောက်မှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းခင်းတာရောပါတော့မရှိဘူးလေအဲ့ဒါတနေ့ကုန်မဲ့တော့မိုးကောင်းသေးညာသေးအပန်းသေးဆိုရင်လည်းတယောက်တစ်သေးမှလည်းမခွင့်ဘူးတိုင်းဘက်ကအသေးသေးလည်းမလာဘူးအဲ့လိုမျိုးပေါ့
မန္တလေးမြို့ကဒေတာခန့်တို့သွားပြောသွားတာကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါအပြင်ပြည်တွင်းသတင်းပေးပို့ချက်တွေထဲမှာတော့တော်အောင်ဆန်စုကြည်အမှုတစ်ခုအတွက်ဦးဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့တက်တေ12ဆိုဖို့ရှိတဲ့သတင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
ဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာမြန်မာနိုင်ငံမှာဆက်ရနာသိမ့်မှုကြောင့်စိတ်တုံးနေတဲ့လူ့အခွင့်အရေးတွေပြန်လည်ရရှိအောင်လို့တောင်းဆိုဆန္ဒပြရတဲ့အနေနဲ့မြန်မာနိုင်ငံအနှံ့အပြားမှာပြည်သူတွေဟာအိမ်ပြန်မထွက်ငြိမ်းသက်စွာတပိတ်မှောက်ဆန္ဒပြခဲ့ကြပါတယ်။ငြိမ်းသက်ဆန္ဒပြမှုပြီးဆုံးတဲ့ညနေ၄နာရီအချိန်မှာလည်းလက်ခုပ်တွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာလူ့ခွင့်ရင်းဤအတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကကြေညာချက်ထုတ်ပြန်လာမှာ EU ဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်မှအရင်ထက်ပိုပြီးတော့ရပ်တည်နေပါတယ်လို့ပြောကြားထားပါတယ်။နိုင်ငံတော်တာဝန်ခံတော်အောင်ဆန်းစုကြည်သမရအဝေးမြင့်တို့အပါအဝင်ပြည်သူတွေကိုဥပဒေမဲ့ဖမ်းဆီးမှုချုပ်နှောင်မှုတွေစနစ်တကျဖိနှိပ်မှုတွေဆရာနာပိုင်တွေရဲ့အကြမ်းဖက်မှုတွေဟာလူ့ခွင့်ရင်းနဲ့နိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ EU တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ February 1ရက်နေ့နောက်ပိုင်းကလေးကလူပုဂ္ဂိုလ်43ယောက်နဲ့စစ်တပ်ပိုင်အဖွဲ့အစည်း6ခုအပေါ် EU ကအရေးယူတန်းခတ်မှုတွေလုပ်ခဲ့တာဟာဥရောပသမဂ္ဂရဲ့မြန်မာပြည်သူတွေအပေါ်အားပေးထောက်ခံမယ်ဆိုတဲ့တန်တိတ်ထံကိုပြသတာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆရာနာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေအပေါ်ဥရောပသမဂ္ဂအနေနဲ့တက်နိုင်တဲ့နည်းလမ်းတွေနဲ့ဖိအားပေးလှုံ့ဆော်သွားမယ်လို့လည်း EU တန်ယုံထုတ်ပြန်ချက်မှာပြောကြားထားပါတယ်။February 1ရက်ဆရာနာတင်ခဲ့ပြီးချိန်ကစလို့မြန်မာနိုင်ငံလူ့အခွင့်အရေးကိုကာကွယ်ရင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးခံထားရတဲ့သူတွေကိုဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းဒေသနိုင်ငံတန်ယုံတွေကလည်းဒီကနေ့လူ့အခွင့်အရေးနေ့မှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဆန္ဒပြမှုတွေကိုစစ်တပ်ကနှိမ်နင်းစဉ်မှာတည်ဆုံးခဲ့ရသူ1323ဦးအတွက်ရည်စူးပြီးတော့ဒိမတ်ဖင်လန်နော်ဝေးဆွီဒင်နိုင်ငံတန်ယုံတွေစုပေါင်းဖွင့်ထားတဲ့တန်ယုံပြည်ဝင်တွေမှာနှင်းစီပန်းပွင့်တွေကိုတန်ယုံအကြီးအကဲတွေကခင်းကျင်းပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ဆရာနာသိမ်းမှုကြောင့်မညီမျှမှုတွေဟာတိတိတတ်တတ်ကြီးထွားနေပြီးတော့အခြေခံနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးရပိုင်ခွင့်တွေလွတ်လပ်ခွင့်တွေအပြင်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေလည်းအကြီးအကျယ်ဆုံးရှုံးထိခိုက်နေတယ်လို့တန်ယုံ၄ခုဘူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီနှစ်လူ့အခွင့်အရေးနေ့ရဲ့ဆောင်ပုဒ်ဟာလူသားတိုင်းဒန်းတူညီမျှမှုရှိတယ်ဆိုတဲ့ဆောင်ပုဒ်ဖြစ်ပြီးတော့လူသားတိုင်းဟာမွေးဖွားလာကလေးကလူကုန်တိုက်ခါနဲ့အခွင့်အရေးညီတူစွာလွတ်လပ်စွာမွေးဖွားလာတာဖြစ်ပေမဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာမတည်မြှောက်မှုတွေဖယ်ကျင်ထားမှုတွေရှိနေစေဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းနိုင်ငံတန်ယုံတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခါအလားတူပဲပြင်သစ်နိုင်ငံဆိုင်ရာတန်ယုံကလည်းလူခွင့်ရေးအတွက်ကိုအသက်အန္တရာယ်နဲ့လွတ်လပ်မှုကိုစတင်ပြီးတော့နေ့စဉ်နေ့တိုင်းတိုက်ပွဲဝင်နေသူအလုံးကိုဂုဏ်ပြုတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းပြီးချိန်ကလေးကစလို့မြန်မာစစ်တပ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေမတရားဖမ်းဆီးမှုတွေ ဒီလိုအကျန်းဖတ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရတ်တမ်းဖို့ကျူးလွန်သူတွေကိုတရားဥပဒေအရရေယူပေးဖို့အတွက်ကိုလည်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံးကတောင်းဆိုပါတယ်မြန်မာနိုင်ငံအကြအကြအတွက်ငြိမ်းချမ်းပြီးတော့အားလုံးပါဝင်တဲ့နည်းလမ်းနဲ့ဖြေရှင်းအဖြေရှားမယ်
အာဆီယံသဘောတူညီချက်၅ရပ်ကိုကောင်းထည့်ဖို့ရဲ့အတွက်ထောက်ခံကြောင်းအထူးသဖြင့်အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ
To live up to our highest ideals and to heal our divisions, to recommit ourselves to the founding idea of our nation, captured in our Declaration of Independence. Not unlike
American democracy, ha le selle yongkan ni azeba. Chenoru amye mazo yimanje pite. Chenoru ja kwebya muri pianle tata chile seye letu etam yau naimu ba. Chenoru time bisa turanonga akulu yuege ragu pian tawe yongchi naimu lubare. Dagu chenoru lula yichinya sarende ma atija popya thaware. ဒါက တခြား နိုင်ငံတွေမှာ ရှိတဲ့ တံမိုးတွေနဲ့ လည်း ကွဲပြားမှာတော့ မဟုတ် ပါဘူး လို့ သမ္မတ ဘိုင်ဒန်က ပြောသွားတာပါ ဒီမိုကရေစီ နိုင်ငံတွေ လက်တွေ့ အကောင်အထည် ရလက် ဖော်ဆောင်နိုင်ရင် နဲ့ အာဏာရှင် စနစ်ပြန် ကောင်းထောင်လာမှု ကာကွယ်ရေး ဆွေးနွေးဖို့ ကမ္ဘာ နိုင်ငံပေါင်း 130 က ကောင်းဆောင်တွေ ရပ်ပနဲ့ ပုဂ္ဂလိက ကဏ္ဍ ကိုယ်စားလှယ်တွေ စုပေါင်း တက်ရောက်နေတဲ့ နှစ်ရက်ကြာ ဒီမိုကရေစီ ထိပ်သီးညီလာ ခံကိုယ် မနေ့က စပြီး ကျင်းပနေတာပါ ဒီကနေ့ American သမ္မတရွေးကောက်ပွဲပြီး show နေတဲ့ ဘက်က ထောက်ခံသူတွေ American လွှတ်တော်တွင်ကို အကြမ်းဖက်ရုံးစက္ကံဝင်ရောက်တဲ့အထိ အကွဲအပြဲတွေ ကြုံခဲ့ရပြီး အခုတော့ American သမ္မတ Biden အနေနဲ့ ကမ္ဘာမှာပါ ဒီမိုကရေစီ အားကောင်းဖို့ ရွေးကောက်ပွဲ တမတ်တမတ်ရှိဖို့နဲ့ သတင်းမီဒီယာ လွတ်လပ်မှု မြင့်တင်ဖို့ အရေးပါပုံတွေကိုလည်း နီကုန်းချုပ်မေကုန်းမှာ ပြောဖို့ရှိနေတယ်လို့ အိမ်ပြည်တော်နဲ့နှိစက်သူတွေက ဆိုပါတယ် အခြေတော်အရှာဆယ်နိုင်ငံတက Indonesia, Malaysia နဲ့ Philippines သုံးနိုင်ငံသာ ဖိတ်ခေရတဲ့ ဒီထိပ်သီးပွဲမှာ New Zealand ဝန်ကြီးချုပ်ကလည်း ဒီမိုကရေစီ စနစ်နဲ့ တိုးတက်မှုတွေက ပြိုကွဲလေတာမို့ မူပေါင်းအဖွဲ့အစည်းတွေ ခိုင်မာဖို့ အစိုးရနဲ့ ပြည်သူ ချိတ်ဆက်တဲ့ အာမခံချက်တွေ ရှိဖို့ လူမှု စီးပွား ပြဿနာတွေ ဖြစ်ရှိနိုင်မှု လိုတယ်လို့ ထောက်ပြခဲ့ပါတယ် အခု ဒီမိုကရေစီ ထိပ်သီးပွဲရဲ့ ကဏ္ဍကွဲ လူခွေရေးနဲ့ သတင်းမီဒီယာ ဆွေးနွေးပွဲမှာတော့ မြန်မာနောင် သတင်းဌာန ပူးတွဲထူထောင်သူ Editor Joe ကိုဆွေးဝင်လက် တယောက် ဆွေးနွေးဖို့ ရှိနေပါတယ် ခင်ဗျာ
Ukraine နိုင်ငံကို Russia နိုင်ငံက စစ်ဝင် မတိုက်အောင် American ကြိုးပမ်းနေတဲ့ မဟာဗျူဟာ အောင်မြင်မယ် ဆိုတဲ့ အာမခံချက် Ukraine အစိုးရကို ပေးနိုင်ဖို့ ကြိုးစားနေချိန်မှာပဲ Ukraine ကို American တပ်တွေ ဆေးလွှတ်မှာတော့ မဟုတ်ဘူးလို့ American အစိုးရက ပြောကြားလိုက်ပါတယ် American သမ္မတ Joe Biden က Ukraine သမ္မတ Vladimir Zelensky နဲ့ ကြာသပတေးနေ့တုန်းက တနင်္ဂနွေကြာအောင်လို့ ဖုန်းပြောကြားခဲ့ပြီး သူနဲ့ Russia သမ္မတ Vladimir Putin တို့ အင်္ဂါနေ့တုန်းက ဆွေးနွေးခဲ့တဲ့ကိစ္စတွေအကြောင်းကိုပြောပြခဲ့ပါတယ် Ukraine ရဲ့အချုပ်အခြာအာဏာအပေါ် သမ္မတ Biden ကထောက်ခံကြောင်းနဲ့ Russia စစ်ဝင်တိုက်ရင်အပြင်းထန်ဆုံးတုံ့ပြန်သွားမှာဖြစ်တယ်လို့ထပ်မံကတိပြုပြောခဲ့တယ်လို့ အိမ်မြူတော်ပြောခွင့်ရကသတင်းတောက်တွေကိုပြောကြားပါတယ် Ukraine နိုင်ငံအရှေ့တောင်ပိုင်းကစစ်ရေးတင်းမာမှုတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေနဲ့ Ukraine နိုင်ငံတွင်ပြုပြင်ပြောင်းလဲရေးကိစ္စတွေကိုသမ္မတ Biden နဲ့ဆွေးနွေးခဲ့တယ်လို့ Ukraine သမ္မတကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ် Ukraine နဲ့ရုရှားနယ်စပ်မှာ Russia ကစစ်အင်အားတိုးချနေပေမဲ့ Ukraine နိုင်ငံကိုစစ်ဝင်တိုက်မှာမဟုတ်ဘူးလို့ Russia သမ္မတကငြင်းဆန်ထားပါတယ်ရှင်
Mexico မှာကားမောက်မှုကြောင့်အနည်းဆုံးလူပေါင်း 54 ဦးသေဆုံးခဲ့ရပါတယ် ဒီထက်ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေပါပါတယ် Mexico နိုင်ငံတောင်ပိုင်းမှာ American နယ်စပ်ကိုလာတဲ့ရွှေပြောင်းလူသားတွေပါ truck ကားကြီးတစ်စီးမနေ့ကတိမ်းပေါက်ခဲ့ပြီးနောက်ထပ်လူပေါင်း 22 ယောက်လည်းဒဏ်ရာပြင်းထန်ခဲ့တယ်လို့ဒေသခံရရှိတွေကဆိုပါတယ် Chiapas ပြည်နယ် Textla Gutierrez မြို့အပြင်ဘက်ဝီဒီလမ်းမှာပေါ်အခွေကျန်းတဲ့နေရာမှာမှောက်ခဲ့တဲ့ဒီကားတဲ့ပါသူပေါင်း 100 ကျော်ကားတဲ့လွင့်စင်ထိခိုက်ခဲ့ရတယ်လို့ပြည်내ရပ်သားကာကွယ်အေဂျင်စီအကြီးအကဲ Luis Manuel Garcia ကဆိုပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15539 5.25 kHz 11803 5.32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ 5.19 190 kHz 15909 ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဇင်ဘာလ 10 ရက်တောက်ကြနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင် ဗီဇာပြောင်း COVID ပိုးသစ် Omicron ပြန့်နှံ့ကူးစက်နေတဲ့ American ပြည်ထောင်စုမှာ အသက် 16 နှစ်နဲ့ 18 နှစ်အရွယ် ဆယ်ကျော်သက်တွေကို COVID အဖြစ် ကာကွယ်ဆေးထိုးဖို့အတွက် American ဆေးဝါးနဲ့ အစားအသောက်ဆိုင်ရာ ကုတ်ကဲရေး FDA ဌာနက ဒီဇင်ဘာ 9 ရက်က ခွင့်ပြုချက်ပေးလိုက်ပါတယ် FDA ကကြာသပတေးနေ့မှာ အခုလို ခွင့်ပြုလိုက်ပြီး နိုင်ပိုင်းအကြာမှာပဲ Pfizer COVID ကာကွယ်ဆေးထိုးထားတာအနည်းဆုံး 6 လကြာရင် အသက် 16 နှစ်နဲ့ အထက်တွေတတိယအဖြစ် ဖစ်ကာကွယ်ဆေးထိုးနိုင်ပြီလို့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းအကြံပြုခွင့်ပြုချက်ထုတ်ပြန်ခဲ့ပါတယ်။ Omicron COVID ပိုးသစ်နဲ့ပတ်သက်လို့မေကွန်အားလုံးကိုအပြည့်မရှိသေးပေမဲ့ကနအူးလေးလာချက်တွေအရအပြည့် COVID ကာကွယ်ဆေးဟာ Omicron နဲ့တခြား COVID ရောဂါပိုးတွေကိုပိုပြီးတော့အကာအကွယ်ပေးနိုင်တယ်လို့ CDC ဌာနညွှန်ကြားရေးမှူး Dr. Rochelle Walensky ကပြောကြားထားပါတယ်။COVID ကာကွယ်ဆေးဟာလုံခြုံထိရောက်တဲ့အတွက်အသက်16နှစ်နဲ့18နှစ်အရွယ်ဆဲကျော်သက်တွေလည်း Pfizer အဖြစ် COVID ကာကွယ်ဆေးထိုးကြဖို့သူကတိုက်တွန်းထားပါတယ်။ American ပြည်ထောင်စုမှာအသက်5နှစ်အရွယ်ကစလို့ကလေးငယ်တွေကို COVID ကာကွယ်ဆေးထိုးဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့5နှစ်ကနေ16နှစ်ကြားကလေးတွေအနေနဲ့အဖြစ် COVID ကာကွယ်ဆေးထိုးဖို့ကိုတော့တာဝန်ရှိသူတွေခွင့်ပြုမသေးပါဘူး။Omicron COVID ပိုးသစ်ကူးစက်တဲ့ပြည်နယ်တွေအမေရိကန်ပြည်ထောင်စုမှာများလာနေတဲ့တချိန်ထဲမှာပဲပြည်သူတွေကို COVID အဖြစ်ကာကွယ်ဆေးထိုးကြဖို့အတွက်တာဝန်ရှိသူနဲ့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေကြပါတယ်ရှင်
။အမေရိကန်နိုင်ငံနယူးယောက်မြို့ကြီးမှာနိုင်ငံသားမဟုတ်သူတွေအတွက်ဒေသနာရွေးကောက်ပွဲတွေအမဲပေးခွင့်ဥပဒေကိုထူးထူးခြားခြားအတည်ပြုပေးလိုက်ပါပြီ။နိုင်ငံသားအများပြားရှိတဲ့အမေရိကန်ရဲ့လူကြီးအများဆုံးနယူးယောက်မြို့ကြီးမှာတရားဝင်အမြဲတမ်းနဲ့ယာယီနေထိုင်ခွင့်နောက်အလုပ်လုပ်ခွင့်ရထားတဲ့တခြားနိုင်ငံကလာသူပေါင်း8သိန်းကျော်မြူနစ်ဆယ်ရွေးကောက်ပွဲမှာမဲပေးခွင့်ရဖို့နှိစက်လာပါပြီ။ဒီမိုကရက်ပါတီအမတ်ကြီးဆိုထားတဲ့နယူးယောက်မြို့တော်ကောင်စီအနေနဲ့ကျွန်တော်တို့မြို့ကျွန်တော်တို့မဲလို့အမည်ပေးထားတဲ့ဒီမဲပေးခွင့်ဥပဒေကိုထောက်ခံမဲ33မဲကန့်ကွက်မဲ14မဲနဲ့မနေ့ကအတည်ပြုပေးခဲ့တာပါ။ဒီဥပဒေအသက်ဝင်ဖို့နယူးယောက်မြို့တော်ဘီလ်တီဘလက်ဆီယိုအနေနဲ့နောက်ဆုံးအတည်ပြုလက်မှတ်ထိုးပေးဖို့တော့လိုပါသေးတယ်။ဒါပေမဲ့ဒီမိုကရက်အမတ်တွေကတော့မြို့တော်ဝင်အနေနဲ့သူ့ရဲ့ဗီဒီယိုအနာသုံးပယ်ချတာမျိုးလုပ်မယ်မထင်ဘူးလို့ဆိုနေပါတယ်ခင်ဗျ။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာရှင်းနစ်ဆန်ကျင်းပမဲ့ဆောင်းဝန်းဒီအိုလံပစ်ကားကစားပွဲတော်ကိုကုလသမဂ္ဂတွေ့ရမှုချုပ်တက်ရောက်မယ်လို့ကုလသမဂ္ဂကကြေညာပါတယ်။တရုတ်နိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်အပါအဝင်နိုင်ငံတချို့ကတန်တမာရေးနည်းနဲ့သပိတ်မှောက်ပြီးတော့အစိုးရတာဝန်ရှိသူတွေအိုလံပစ်ပွဲမတက်ဘူးလို့ကြေညာနေချိန်မှာပဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့ဖိတ်ကြားမှုကိုအတွေ့ရမှုချုပ်အန်တိုနီယိုဂူတရက်စ်ကလက်ခံခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရကဂျာတာဘရင်းနေတော်ကပြောကြားခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရ ेंजर စေးဆိုင်ပေါင်း1000ကိုဘူဒူဇာနဲ့ရှင်းပစ်လိုက်ပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကဒီနေ့ပြောလိုက်ပါတယ်။ရ ेंजर ဒုက္ခသည်စကန်ဒုတိယကော်မရှင်နာမင်းကြီးကရ ेंजर တွေအတွက်အဆောင်တွေစောက်ဖို့တရားမဝင်ဆိုင်မှာ1000လောက်ကိုဒီနေ့ဖျက်ဆီးခဲ့ရတယ်လို့ပြောပါတယ်ခင်ဗျ။
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့မဆုမြတ်မွန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet.burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းညာစင်နေပါတယ်။အခုတော့ပြည်တွင်းသတင်းပေးပို့ချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။စစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့အကြောင်းပါပဲ။အောင်မြင်နေလုံနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြို့လေကောင်အထင်ကြီးရနေရာတွေမှာဒီမှာကလူနေရက်ွက်တွေထဲကလမ်းတွေပေါ်မှာပါလူသူမရှိတိတ်ဆိတ်ခဲ့ကြတဲ့ရန်ကုန်နဲ့မန္တလေးကအတန်းတိတ်တပိတ်အကြောင်းရန်ကုန်ကလာတဲ့တဲ့အပြည့်စုံကိုတော့မဆုမင်ဦးကပြောပြထားပါတယ်
။ဆွေရနာသိမ့်မှုပေါ်မှာနီလန်းမျိုးစုံနဲ့ဆန့်ကျင်နေကြသူတွေဟာဒီကနေ့ဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာတော့ Silent Strike လို့အမည်ပေးထားတဲ့လမ်းပေါ်မှာထွက်အတန်းတိတ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးလိုလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေမှာလည်းနေရာအနှံ့မှာလူသူမရှိဘဲခြောက်ကပ်သွားခဲ့တာပါဈေးဆိုင်နေတဲ့လုပ်ငန်းတွေလည်းဒီကနေ့တရက်သူတို့ရဲ့လုပ်ငန်းလဲပတ်မှုကိုရပ်တန့်ပြီးမနက်10နာရီကနေညနေ4နာရီတက်မှတ်ထားတဲ့အချိန်ထိစိုက်မဖွင့်အပြစ်မထွက်ဘဲနေခဲ့ကြပါတယ်ရန်ကုန်မြို့ကအချိန်ပြည့်လူစီကားတဲ့လှဲတန်းလိုနေရာမျိုးမှာတော့ဒီကနေ့ဆိုင်တွေပိတ်ထားကြသလိုလူအသွားလာလည်းမတွေ့ရဘူးလို့လှဲတန်းမှာဈေးရောက်သူတို့ကပြောပြပါတယ်
ကျွန်တော်ဒီနေ့ကျွန်တော်ဆိုင်နေရောပြည်သူရောအကုန်တော်များများတော့ကျွန်တော်ဒီပြည်သူအများဆန်တာပဲဆိုင်လာကြတာပဲတွေ့တယ်ဒါကျွန်တော်အကုန်လုံးကတော့ချင်းနေနေရတယ်ပြေဒါကဒါတော့ဒီနေ့ကျွန်တော်ချင်းနေပါတယ်ပြည်သူတွေမရှိတဲ့အတွက်ကြောင့်လည်းကျွန်တော်ဒီဆိုင်နေရလဲအကုန်လုံးကလည်းအဲပိတ်ကြတယ်ပေါ့နော်အကုန်ကတော့ချင်းနေနေပါတယ်ဟုတ်ကဲ့ပါဗျာကျွန်တော်ညီမတွေကတော်တော်လေးကိုမရှိပါဘူးပါမ
လဲထဲမှာဆိုင်တချို့ကပစ္စည်းတွေကိုယူသွားတာရှိတဲ့ကြောင်းလဲဆိုင်ရှင်တချို့ကပြောပါတယ်ဘသူတွေကယူသွားတယ်ဆိုတာမသိရတယ်လို့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရန်ကုန်တိုင်းလှိုင်သာယာမြို့နယ်ရက်ကွက်အများစုမှာတော့ပိတ်ထားတဲ့ဆိုင်တွေကိုပြန်ပြီးတော့ဖွင့်ဖို့အတင်းကျပ်ဖိအားပေးတာရှိခဲ့ပါတယ်အဲ့ဒီလိုဖိအားပေးတာမှာတော့ရဲနဲ့စစ်သားလိုယူနီဖောင်းဝတ်ထားသူတွေမပါပဲဒုတ်ဓားကင်ဆောင်ထားတဲ့အရဲဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့လှိုင်သာယာဖျားလန်းကဆိုင်ရှင်တဦးက VOA ကိုပြောပါတယ်မနက်စံတိုင်းလောက်မှာပိတ်ထားတဲ့သူ့ရဲ့ဆိုင်တကားကိုဒုံနဲ့ရိုက်ပြီးဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့သူက VOA ကိုပြောပြပါတယ်
။ဒီကောနော်ဆိုင်ကြီးကြီးဘာဖြစ်လို့မဖွင့်လာလဲပေါ့နော်။ဘုတ်ချက်ချင်းဖွင့်ရမယ်။ဒါရီတုံပေါ့။ဆောက်တော့ဦးလက်ပြပါပြီးတော့ဒီကောင်စုစည်းနေမဖွင့်လာလား။အဲဒီမြန်မာနိုင်ငံမှာမှတ်နေပေါ့။အဲဒီဆိုင်ရီရဲ့နေကြီး ဟုတ်ဘူးတော့ကျွန်တော်ဒီရောက်တဲ့ရှိတူပါတော့ဟိုဈေးရောင်းတဲ့သူတွေလာလို့ပါတော့ကျွန်တော်ပြေးလာတာပါเนาะဒီရောက်လို့ဒီတစ်ချိန်သူ့ကိုဖွင့်ရမယ်ဆိုပြီးတော့ပါเนาะဟုတ်ကဲ့ပါတော့ကျွန်တော်ဖွင့်ပါမယ်เนาะကျွန်တော်လက်ဒီလိုပြောရဒီမှာမြင်တော့ဒီခိုင်းတဲ့ဓာတ်ပစ္စည်းပြင်နှချောခွင့်နဲ့ဓာတ်နှချောခွင့်မဖွင့်လဲမှာအဲ့ဒီကြီးရောတီးနေမှာလာတာเนาะလာလို့မှဓာတ်ကုန်းနဲ့ဆိုတော့ဒီလိုလည်းကြောက်တာပေါ့
ဒီလိုမျိုးတဆိုင်ချင်းစီကိုလိုက်ဖွင့်ခိုင်းမိမဲ့ဆိုင်ရှင်အများစုကတော့ဆိုင်တကားကိုဟန်ပြအဖြစ်လောက်သာပြန်ပြီးဖွင့်ကြတယ်လို့လှိုင်တရာမြို့နယ်ဒေသခံတချို့ကပြောပါတယ်။မန္တလေးမြို့မှာလည်းရက်ကွက်ဈေးဆိုင်နေနဲ့ဈေးရုံတွေကဆိုင်ငန်းတွေကိုဖွင့်ဖို့ဖိအားပေးတာရှိပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။မန္တလေးဆိုရင်ဒီကြော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်အောင်ချီဝင်နေတာလေ။အဲ့ဒါဆိုရင်ခုတယောက်မှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းဆင်းတာရောပါမရှိဘူးလေ။အဲ့ဒါနေကုန်မယ်။နောက်မူကောင်းစေးညာစေးအတန်းစေးဆိုရင်လည်းတယောက်တစ်သေးမှလည်းမဖွင့်ဘူး။ဒီတိုင်းဘက်ကအသေးသေးလည်းမလာဘူးအဲ့လိုမျိုးပေါ့။မဖွင့်ရင်နိုင်ငံတိတ်မှလို့ပိတ်မှလို့ပြစ်မှလို့ပေါ့ဗျာ။ရပ်ပတ်တွေဆိုရင်ပြစ်မယ်လို့ပြောတာပေါ့ဗျာ။ဒီရပ်ပတ်တွေကဈေးတိုင်းလေးဆိုရင်မဖွင့်ဘူးဆိုရင်ဖမ်းမယ်ပြစ်မယ်ပေါ့။သူတို့ရဲ့ချိန်ချောက်မှုပေါ့ဗျာ။အဲ့လိုမျိုးတော့ချိန်ချောက်တာရှိတယ်။ဟိုကျွန်တော်တို့ဈေးတွေများနေပြည်သူကတော့စဉ်းစားခံပြီးတော့ပေါ့ပိတ်တာလေညီညွတ်ပဲပိတ်တော့သူဘာမှလုပ်မရဘူးပေါ့
အခုလိုမျိုးငြိမ်သက်တဲ့အသွင်တစ်မျိုးနဲ့အာနာရှင်စန့်ကျင်လှုပ်ရှားမှုအပေါ်မှာဖိအားပေးတားဆီးတာတွေရှိခဲ့ပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်တဲ့ညနေ၄နာရီတိတိမှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြပါတယ်ဒီမိုကရေစီလိုလားသူတွေကမြေပြင်ကနေ silent strike လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ဝစ်စုံအနက်ရောင်တွေဝစ်ပြီးလက်သုံးချောင်းထောင်စိတ်တုံးနေတဲ့လူခွင့်ရေးတော်လန်ရေးနဲ့တိမ့်ပိုက်ကြဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုမှလည်းပါဝင်ခဲ့ကြပါတယ်ရှင်
။ရန်ကုန်နဲ့မန္တလေးမြို့ကအတန်တိတ်တပိတ်အကြောင်းမှဆုမောင်းကတင်ပြသွားတာပါရှင်။နိုင်ငံတော်ဒေတာအများအပြားမှလည်းအတန်တိတ်တပိတ်ဆင်နွှဲနေကြတဲ့အထက်မှာမကွေးကလေးနဲ့မူဆယ်မြို့တွေလည်းပါဝင်ပါတယ်။သက်ဆိုင်ရာဒေတာအာဏာပိုင်တွေကချင်းချောက်ဖိအားပေးနေတဲ့ကြားကပဲအတန်တိတ်တပိတ်မှပါဝင်ခဲ့ကြတယ်လို့ဒေတာခန့်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခွန်ညိုကတင်ပြထားပါတယ်။
ဒီကနေ့မနက်10နာရီကနေညနေ4နာရီထိအတန်တိတ်တပိတ်ဆင်နွှဲဖို့လှုံ့ဆော်ထားတာကြောင့်ဒီနေ့မှဈေးတွေဆိုင်တွေမပိတ်ဖို့ပိတ်ရင်အရေးယူမယ်လို့စစ်ကောင်စီကနိုင်ငံတော်ဝန်ဒေသအတော်များများမှမနေ့ကစစ်ကားတွေနဲ့လှည့်လည်ကြေညာခဲ့ပါတယ်။မကွေးမြို့မှာတော့တမျိုးလုံးကဆိုင်ပိုင်ရှင်တွေအကုန်လုံးကိုအစည်းအဝေးမတက်မနေရခေါ်ယူပြီးအတန်တိတ်တပိတ်မှလုံးဝမပါဝင်ဖို့လက်မှတ်ထိုးခိုင်းတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီလိုစစ်ကောင်စီဖိအားပေးမှုကြားကပဲဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်မှပါဝင်ခဲ့ကြတယ်လို့ဒေသခံက VOA ကိုပြောပါတယ
်။ဒီ၅စီမှာဒီနေ့က၅စီလုံးဒီဘက်ကဂုံပိတ်တော့ပါပဲခင်ဗျာ။အပြင်နားနေပုံတော့ပေါ့နော်။အဲ့ဒီမှာမှရံပယ်စီအသွင်းပိုင်းမှာတော့ဈေးတဲ့ဒီကိုမင်းကြီးကခေါ်ယူပြီးတော့လက်မှတ်ထိုးခိုင်းတာတွေတတိပေးတာတွေလုပ်တယ်။တို့တော့ဈေးတဲ့ဒီအားလုံးကဈေးပန်းဆင်းပြီးတော့ကိုယ့်ဝင်ကိုပြန်နေကြတယ်ပစ္စည်းတွေလည်းတောက်ကျင်ပြောက်လူချင်းနဲ့လူချင်းဆိုပြီးတော့အဲ့လိုတွေလုပ်ကြတယ်ခင်ဗျာ။ဒီရည်ရွယ်ချက်ဒီနေ့မှမှဈေးချင်းတာမတွေ့ဘူးဆိုလို့ရှိရင်နောက်ရက်တရားစာပြီးဈေးထဲမှာရန်ကုန်နဲ့ပြည်ဘူးဆိုပြီးတော့တို့ကအဲ့လိုကြီးချင်းရောက်မှုရှိရပါဗျာ။နောက်ပြည်ဆိုင်ကြီးကတော့တို့ကဖွင့်ထားရတယ်။တို့တော့တို့ကဘာမှမပြောဘူး။တန်တားရရညနေချိန်ကြီး။အဲ့ဒါကလည်းတို့ဒီစစ်ကောင်စီရဲ့ဖိအားကြောင့်ပေါ့
။မကွေးမြို့မှာပိတ်ထားတဲ့ဆိုင်တွေကိုနေ့လယ်ပိုင်းလောက်မှစစ်တပ်ကထုရိုက်ဖျက်ဆီးတာမျိုးတွေလုပ်ခဲ့တယ်လို့အဲ့ဒီဒေသခံကပဲပြောပါတယ်။
7နာရီတင်းလေ7နာရီကြိုကြိုမှာအဓိကကြားတဲ့ပြည်တော်လမ်းမကြီးမှာရှိတဲ့ဆိုင်ကန်းတွေကို6လောက်နေကဈေးဆိုင်ကန်းတွေကိုပြည့်ရကောင်းမလားဆိုပြည်တော်တွေရှာတယ်ရန်ကားတယ်တသားနဲ့ဖီလုံးနဲ့ပေါင်းပြီးတော့80နီးပါးတော့ရှိတယ်ညာ80ကျော်တော့ရှိတယ်အဲ့ဒါပြည်တော်လမ်းအထက်ကပြည်လမ်းအဒီလမ်းဘက်ဒီမှာပိတ်ထားတဲ့ဆိုင်ကန်းတို့များများကိုသူတို့ကကင်းချောက်မှုတွေလုပ်တယ်6လောက်နေကန်နေပြီးတော့ဈေးဖွင့်ခိုင်းတာတွေလုပ်တယ်ဗျာဆိုင်ရှင်မီကဆိုင်မျိုးပိတ်ပြီးတော့ရှောင်သွားတဲ့အတွက်သူတို့တွေပြန်ပြီးတော့နောက်ပြန်နေသွားတယ်ခင်ဗျာ
မူဆယ်မြို့မှာလည်းဆိုင်တွေမပိတ်ဖို့ကြာသာပရိနေမှာစစ်တပ်ကချင်းချောက်ပြောဆိုခဲ့ပေမဲ့ဒီကနေ့မှာတော့ဆိုင်တွေအလုံးပိတ်ပြီးလမ်းတွေပေါ်လူတွေလုံးဝမထွက်ကြဘဲတိတ်ဆိတ်ခြင်းတပိတ်မှပါဝင်ခဲ့ကြပါတယ်ဆိုင်တွေပိတ်ရင်စီပင်ဥပဒေအရအေးအေးယူမယ်ဆိုပြီးချင်းချောက်ခဲ့တဲ့မူဆယ်မြို့စီပင်ရုံးမှာဒီကနေ့နေ့လယ်လောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မူဆယ်ဒေသခံကိုအောင်နိုင်သူက BOA ကိုပြောပါတယ
်။ဘုံပေါက်ပြရတော့မှန်းနဲ့ဒီကအကံပေါက်ကွေးခွေတွေကသူတို့လုတ်ခေလုတ်ဆောင်တယ်လို့ကျွန်တော်တို့သိရတယ်ဗျ။ဟာဒီနာတင်ကတော့ကျွန်တော်တို့ဒီဖြတ်သွားတော့ကျွန်တော်တို့အင်တက်ကနေကြားလိုက်တယ်။မနေ့ကအပြင်ကမပြီးလို့ဒီမနက်ပေါ့ဒီမနက်ထီကိုတော်လိုက်ပြီးတော့အဲ့ဟိုဟာမိုင်းနေပတ်អော်တယ်ဒီကိမဖွင့်ဘူးဆိုရင်စီစီဥပဒေနဲ့သူတို့ဆိုင်တလပိတ်သိမ်းရမယ်ဆိုပြီးတော့လိုက်អော်တယ်ပေါ့နော်။အဲ့ဒီဟာကိုမကျေနပ်လို့ပေါက်ခွဲခဲ့တယ်လို့ပြောပါတယ်ဗျ။
စကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့တိတ်ဆိတ်ခြင်းတပိတ်ဆင်နွှဲကြပါတယ်။ တိတ်ချင်းသပိတ်မလုပ်ခင်မနဲ့စောပိုင်းကတော့စစ်အာဏာသိမ်းပြီးကလေးကပြည့်ရမရှိနေ့စဉ်ပုံမှန်စန္ဒပြနေကြစစ်အာဏာရှင်စံကျင်ရေးသပိတ်ချီတက်ပြီးစန္ဒပြခဲ့ကြပါသေးတယ်ဒီကနေ့မှာပုံမှန်နေ့တွေထက်စစ်ကောင်စီကအင်အားအများပြားနဲ့ကလေးမျိုးတွေမှာလုံခြုံရေးယူထားပြီးကင်းလှည့်နေတာတွေရှိတယ်လို့ကလေးမျိုးသပိတ်မှာပါဝင်သူတဦးကပြောပါတယ်အ
ဲသပိတ်ကလည်းကိုလိုအရင်နေ့တည်းကပြောတော့နော်ဒီဆိုင်းလိုင်းတိုင်းကစေနာကြီးဆိုစေနာကြီးတိုင်းကြီးမှာဒီနေ့ကဘာလူခွင့်ရေးနေ့အတွက်ကမ်ပိန်းတွေဒီတက်ကမ်ပိန်းတွေလုပ်ကြမယ်ဆိုပြီးအားလုံးတိုင်နေပြီးတော့အဲလုပ်ဖြစ်တော့ဘာနဲ့ခဲရစသည်လုံးကြုံကြီးကသူတို့ကင်းလဲတာတွေတော့ရှောက်ရှိရပေါ့တာဟန်းတဲ့တာဟန်းခံတဲ့ရေနောက်ကလေးမျိုးကလည်းဖုန်းကြောင်းတဲ့ဒီမှာသူတို့ကားတွေနဲ့တော့တော့ဆက်နေတယ်မှလည်းနေနေရှိရပေါ့ဒီဆိုင်ကစတိုက်ကိုခေါ်ပြီးတော့ဉာဏ်တက်ဆန်းလာပါ냐ဆိုရင်လည်းဖိုင်းထက်တော့လုံးကြုံကြီးကိုပိုကတ်တယ်ဒါလူလူအားလုံးကဒီအချိန်မှာပါလို့နော်ဒီစစ်ကောင်စီကနေပြီးမှကျန်းသက်ဖန်တီနေဆက်ကတ်တယ်လို့ပါဒီလူတွေကဒီလိုရဲ့ဆန္ဒမျိုးအမှားပေါ်ဒီမှာကိုယ်နဲ့တုတ်ဖော်လို့မရတော့ဒါအားလုံးကဒီရတဲ့နည်းနဲ့ပါဝင်ကြတာပေါ့နော်ဒီပြည်သူလူထုတစ်လုံးကစိတ်ကောင်းစီကိုမလိုတာဘူးဒီမိုကရေစီကိုဘယ်လောက်ဇုံလာတယ်ဆိုတာဒါပြသတဲ့အရာတစ်ခုလို့ပဲခေါ်တော့ဉာဏ်နဲ့ပေါ့နော
်ဒီတိတ်ဆိတ်ခြင်းတပိတ်ကိုနေပြည်တော်မုံရွာမိတ်တီလာပြင်ဦးလွင်မြကျင်းနာဗမော်ပူတာဟိုတီဘောလာရှုကတာဟိုပင်ဖအန်ဒဝဲမြောင်းမြမဥပင်နတ်မောက်ပခုတ်ကူစတဲ့နိုင်ငံတော်ဝန်ကမြို့အသီးသီးမှာလုခဲ့ကြပါတယ်တိတ်ဆိတ်ခြင်းတပိတ်ပြီးဆုံးချိန်ညနေ၄နာရီနောက်ပိုင်းမှာတော့တပိတ်မှာပါဝင်တဲ့မြို့တွေမှာဈေးဆိုင်ကမ်းတွေအလုံးပြန်ဖွင့်ပြီးလူတွေလမ်းပေါ်ပြန်ထွက်လာပြီးတော့ပုံမှန်တိုင်းပဲသွားလာလှုပ်ရှားနေကြပါတယ်ရှင
်။နိုင်ငံတော်အချမ်းသေးတဲ့ကအတန်းသိတ်တပိတ်တင်အပီမှာတော့ရခိုင်ဖက်ကအတန်းသိတ်တပိတ်အကြောင်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံဒေသအတော်များများမှာဒီကနေ့အတန်းသိတ်တပိတ်ဆင်းရဲကြပေမဲ့လို့ရခိုင်ပြည်နယ်မှာတော့ကွားမြို့နယ်တစ်ခုပဲတပိတ်မှာပါဝင်ခဲ့ပြီးတော့ကြံမြို့နယ်တွေမှာတော့ပုံမှန်အတိုင်းသွားလာလှုပ်ရှားခဲ့ကြပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာရခိုင်ပြည်နယ်ပါဝင်မှုအနေနဲ့ဟာစစ်ဘေးဒဏ်သင့်ခံထားရတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်ဆိုရဲသုံးသက်ချက်မျိုးလည်းရှိပါတယ်။ဒီအကြောင်းရောင်းကလာတဲ့တင်ကိုတော့ခုကြော်ကြော်သိန်းကပြောပြထားပါတယ်
။ရခိုင်ပြည်နယ်ရဲ့ဒီကနေ့အတန်းသိတ်တပိတ်အခြေအနေနဲ့ပတ်သက်ပြီးရခိုင်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးက VOE ကိုအခုလိုပြောပါရယ
်ရခိုင်နယ်ကိုဒီဆိုတာကွာမြို့လေရတဲ့လူတွေပြီးတော့တင်းနေတယ်ပေါ့နော်။အဲဒါကအပြင်းလူတွေအနေနဲ့မလုပ်တာပါဒီမှာဟိုအဖွဲ့စည်းတွေထဲမှာတော့တနိုင်တစ်ပိုင်းကိုအဖွဲ့နဲ့ကိုယ်ကသာတော့လုပ်တယ်ကျမတို့အဖွဲ့မှလည်းလုပ်ပ
ါစစ်တပ်ကအာဏာသိမ်းနောက်ပိုင်းအာဏာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေရခိုင်ပြည်နယ်မှာအနည်းချင်းလောက်ပဲရှိခဲ့တဲ့ပုံမှာလည်းဒေါ်ညိုအေးကအခုလိုမြင်ပါရယ်
ပြောရမယ်ဆိုလို့ရှိရင်တော့ဗောနော်ဒါကတော့ထဲတဲ့ဝင်ဝင်မပါဘူးဆိုတာတော့မဟုတ်ဘူး။ဒါမဲ့ကျမတို့လည်းတံပိနေတဲ့ဟိုတည်နေသေးကျမတို့ပြည်နေရ။နှစ်နှစ်ကျော်လုံးရုံးထွက်လို့မရနိုင်လောက်အောင်ကိုဒီမှာအနိဋ္ဌယုံနေရောကျမတို့မှာ complicate ချာမှာပြိမိနေတဲ့လူမျိုးတွေဖြစ်နေတယ်လူကျမမြင်နေတယ်။ကိုကို၌ကအဲ့ဒီနေရာတွေကျော်သွားပြီးတော့လာခဲ့တဲ့အချိန်မှာအခုကျမကစာနာနားလည်းပြီးလို့ရတော့အားလုံးပြီးပြေးကြပါသေးတယ်။ဒါပေမဲ့ခရက်ဝင်မပါဘူးဆိုတော့ကျမတို့လည်းဟိုစောက်ကြည့်နေတဲ့လူတွေကလည်းတိတ်ကြံနေပြီးနေတဲ့အခြေအနေလူတွေဖြစ်နေကြကြောင်းကျမတို့ကစမခရက်စတယ်လေ
။ဒီနေမျိုးတော်စစ်တွေမှာတော့အ내ရောင်အင်ဂျီဝုအမျိုးသမီးတွေကနှင်းစီဗျူကမ်ပိန်းလုပ်ခဲ့ကြတယ်လို့မျိုးဆက်သစ်အမျိုးသမီးအဖွဲ့ပြောခွင့်ရမတ်ခင်မြင့်စောကပြောပါတယ
်။အဓိကနှင်းစီဗျူကမ်ပိန်းဆိုတာကျမတို့ကနှင်းစီဗျူတွေပေါ့လေကြည့်အဓိကဟိုဝင်ငါပြီပေါ့နော်အဲ့မှာအဓိကယူချက်ကတော့ဒီကျမတို့ဟိုနီးရှင်းတဲ့နေရှင်တွေပေါ့အာနီးရှင်းတဲ့အစ်စင်းတဲ့နေရှင်တွေအလူခွင့်ရှုပ်ပါမှုတွေရှိရှင်တော့ဘူးအဲ့လိုပုံစံမျိုးအဓိကဟိုမက်ဆေ့ချ်ရှင်တွေသဘောမျိုးနဲ့အဓိကလုံးမှာပေါ့နော
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေအဖွဲ့တို့ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းနေမီရှုတာတပ်ဖြတ်တာတွေကိုရခိုင်ဒေသခံတွေကြုံခဲ့ကြရသလိုအိုးရင်ဆွန့်ခွာထပ်ပြီးခဲ့ကြရပြီးလက်ရှိမှာလေလူအခွင့်ရေးချိုးဖောက်ခံရတာတွေရှိနေသေးပဲလို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ
်လူအခွင့်ရေးချိုးဖောက်မှုတွေကတန်းစီကြရမယ်ဆိုစမတယ်မှာအများကြီးတော့မှတ်တမ်းနေဒါနဲ့ရှိတလားလို့မမင်းနဲ့ရှိလို့ရှိနေတယ်တစ်နေ့တစ်ခုချွတ်ချုံကြနေတယ်ဒီတစ်ခုမှာတန်းကြီးတစ်ခုမှာလူဖြစ်လာရတယ်ကျမတို့တွေရဲ့ဘဝတွေကဘာကြောင့်မှလုံခြုံမှုလည်းမရှိဘူးဘလိုက်ကိုလည်းတနည်းမဟုတ်တနည်းချိုးဖောက်ခံနေရတယ်ဘလိုက်ကိုချိုးဖောက်တယ်ဆိုတော့တောင်းရမှမဟုတ်ဘူးတတ်တတ်မှလည်းမဟုတ်ဘူးနော်ကျမတို့စိတ်ကြံရတယ်နေဆိုင်ရနေရလည်းကျောင်းဝတ်ရှိပေါက်တာကြီ
းရခိုင်ပြည်နယ်မှာတိုက်ပွဲတွေမဖြစ်တော့တာတစ်နှစ်ကျော်ကြာပြီဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းတုန်းကပဲအသေးစားပြစ်ခတ်မှု2ကြိမ်ရှိခဲ့ပါတယ်ရ ရခိုင်လက်နက်ကိုင်အဖွဲ့ EE ကတော့သူတို့အဖွဲ့နဲ့စစ်တပ်ကြားမှာ CIA ရတင်းမာမှုရှိနေဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တယ်လို့ VOE ကိုပြောထားမှုပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ထက်ကဂွားမြို့နယ်အတွင်းအတန်းတိုက်ပွဲပါဝင်ဆင်နွှဲခဲ့တဲ့အကြောင်းကိုကြကြောသိမ်းတင်ပြသွားတာပါရှင်။ VOE မြန်မာပိုင်းရဲ့တောက်ကြားနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုရုံချင်းသတင်းတင်ပြပါဦးမယ်။ရန်ကုန်တိုင်းအတွင်းဒေါအောင်ဆန်းရန်ကုန်တိုင်းအတွင်းကဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ထဲကိုထပ်မံဆွဲဆိုထားတဲ့အဂတိအမှုအတွက်ဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုကိုစတင်စစ်ဆေးကြားနာပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးတဦးဖြစ်တဲ့ဒေါနီလာကျော်တို့စစ်ကောင်စီတပ်တွေအနေနဲ့ထွက်ဆိုဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကဒီကနေ့တရားရုံးအခြေအနေသိထားရသမျှရန်ကုန်ကလာတဲ့တင်ကိုတော့မခင်ဖြူတွေကတင်ပြထားပါတယ်။
ဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုမှာအာဂတိလိုက်စားခဲ့ရဆိုတဲ့ဆွဲချက်နဲ့အမှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့စစ်ပြီးတရားလိုဖြစ်တဲ့အာဂတိလိုက်စားမှုတိုက်ဖက်ရေးကော်မရှင်ကဥယျာဉ်ချက်ကိုနှစ်ဖက်ရှိနေတွေအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့ရှေ့နေတူကပြောပါတယ
်။တရားလိုစစ်တယ်ဗျ။ဟုတ်ကဲ့။တရားလိုအဓိကဆင်းသေးခြင်းစစ်ပြီးတော့ကျွန်တော်တို့တက်ကရောပြန်လာဆင်းသေးခြင်းတွေပြီးပါရင်ပေါ့နော်။ဒီလိုစစ်တာကပြီးပါရင်哦ရန်ကုန်ကပြောင်းသွားတယ်အမှုနံပါတ်25ယာယီ25ဟိုဟာလေဟိုအတီကိုပြန်ပြီးကြောက်သေးပေါ့အခုဒီရဲထက်နဲ့ဟိုသားစုကြီးပေါ့ဒီကြီးတော်မှုတွေကမဖြစ်သေးဘူးကြာကျွန်တော်ကအဲ့မှုတွေပဲဟိုအဲ့ပေါ့နောက်ကျနေဆိုတော့ဟာအဲ့မှုတွေပဲရင်ဆက်တယ်ပေါ့နော်ဟုတ်တယ်အဲတရန်နဲ့ဖြစ်အောင်သွားကြတဲ့သဘောထင်ပါတယ်ကျွန်တော်ကအဲ့လိုထင်ပါတယ
်ဒေါန်ဆန်းစုကြီးရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှ144ထုတ်ပြန်တားမြစ်ထားတာကြောင့်စားနာပွဲအသေးစိတ်ကိုတော့မသိရပါဘူးလာမယ့်ဒီဇင်ဘာလ18ရက်နေ့မှာရုံးချင်းပြန်ချင်းချတယ်လို့သိရပါတယ်။လာမယ့်သတင်းပတ်မှာတော့ဒီကနေ့စစ်ဆေးတဲ့ရန်ကုန်တိုင်းကအာဂရီမှုအတွက်တရားလိုပြတက်တွေတွေကိုစစ်ဆေးမယ်လို့ရှင်းနေကပြောပါတယ
်။ဒါမဲ့တက်ကြတော့တရားလိုကပြီးပါပြီလေ။တရားလိုစစ်ပြီးပါပြီလေ။တက်လူပြတက်တွေဖြစ်မှာပေါ့။နော်အဲဟုတ်ကဲ့။ဒီဥပဒေနဲ့တော့နေလာကြောစစ်မယ်။အဲ့လိုပြောတာတရားကပြောတာပေါ့နော်စစ်တယ်လားမစစ်တယ်လားတော့မပြောတတ်ဘူး။အော်ရန်ကုန်တိုင်းအမှုတစ်ခုတည်းပဲဟုတ်တယ်အမှုနံပါတ်ကျွန်တော်တို့က25ပေါ့ဒီမှုပဲဒီမှုပဲနောက်ဟိုဒီမှုပဲ25ပဲ
ဒေါန်ဆန်းစုကြည်အပေါ်ဆွဆွဲထားတဲ့အာဂရီအမှု9မှုမှာတောက်ကြနေတိုင်းစစ်နေကြတခြား၄မှုကိုဒီနေ့မစစ်ဖြစ်ပဲရန်ကုန်ဘက်ကအမှုကိုပဲဒီကနေ့စစ်တာပါကျန်တဲ့အာဂရီမှု၄မှုကတော့နေပြည်တော်မှာဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်လို့ဆိုပြီးဒေါန်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရီမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါန်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီအမှုတွေကိုတော့လာမယ့်ရုံးချိန်မှသာပြန်ပြီးတော့စစ်ဆေးသွားမယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရီမှုတွေတိုးပြီးတရားစွဲဖို့လှုပ်ထားတာတွေလည်းရှိပါသေးတယ်။အဲ့ဒါတော့တဘာဝဘေးရန်ပုံငွေထဲကနေရဟတ်ရင်ငှားရန်ဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါ။စစ်ကောင်စီရဲ့အာဂရီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကရဲစခန်းမှာချက်ပြီးအမှုဖွင့်ချပေမဲ့တပ်ဆိုင်ရာရှေ့နေတွေကိုတီးမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့သိရပါသေးတယ်။နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားစွဲချတယ်လို့စစ်ကောင်စီကထုတ်ပြန်ချပါသေးတယ်။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်း12မှုထဲမှာပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတိငိအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့အတွက်တရားရုံးက6-4နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နာရီမပြည့်ခင်မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ်တဲ့အကြောင်းကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အပြစ်သက်အမိန့်ချဖို့ရှိပါတယ်ရှင်။
ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုရုံးချင်းအကြောင်းမခင်ဖြူတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။ VOA American အသံရဲ့တောက်ကြနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါရယ်။ဒီအစီအစဉ်တွေကိုတော့ line meter 24-25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါရယ်။ VOA ကနေအရင်အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲလေ့လာနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တောက်ညနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုကျဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍဒုတာအဆုံးလည်း American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ဒီဇင်ဘာလ10ရက်နေ့ဒီကနေ့တောက်ကြနေ့ဟာအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ဘေးကြောင့်လူအခွင့်အရေးအခြေအနေဆိုးရွားမှုတွေရှိနေသလိုအထူးသဖြင့်အမျိုးသမီးတွေအတွက်ဒီနှစ်ဟာခွဲခြားဖိနှိပ်မှုတွေနဲ့အခွင့်အရေးဆုံးရှုံးမှုပုံများတဲ့နေ့လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။မကြာခင်ကုန်ဆုံးတော့မယ့်2023ခုနှစ်ဟာမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ရောလူအခွင့်အရေးတိုးတက်ပြောင်းလဲမှုဆိုးရွားမှုဘာတွေရှိခဲ့ပါသလဲ။ကြာကာလအမျိုးသားညညရဲ့အဆိုအရ NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူရဲကတင်ပြထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ဟိုအရင်ဆုံးကတော့ဒီကမ္ဘာနဲ့အဝမ်းပါဒါဒီနှစ်ကကိုဗစ်ကပ်ဘေးဆောင်မှုတို့အမျိုးသမီးတွေအတွက်ကတော့ကြိုးတက်ပြောင်းလဲမှုတွေဆိုတာထက်ထိခိုက်ဆုံးရှုံးနေတာမျိုးပိုပြီးတော့များတဲ့နှစ်ဆိုပြီးတော့ကုလသမဂ္ဂအစင်ကစားတွေမှာရောဒီနိုင်ငံတကာလူ့ခွင့်ရေးအစင်ကစားတွေမှာထောက်ပြထားတာကိုတွေ့ပါတယ်ကျတော့မြန်မာနိုင်ငံကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဒီနှစ်ဟာဘယ်လိုနှစ်မျိုးလို့ပြောနိုင်ပါမလဲဥက္ကမျိုးမင်းတို့ရဲ့လိလာတွေ့ရှိချက်တွေအရာပေါ့နော်ဘယ်လိုများမြင်မိပါလဲ
ဟုတ်အဲ့လိုမျိုးပြီးတော့ကျွန်တော်မနှစ်တုန်းကကိုဗစ်တုန်းကအခြေအနေကိုပြန်ပြီးသတိရပါတယ်ကိုဗစ်တုန်းကကျွန်တော်တို့ဟိုယောဂဘေးဒဏ်ကြောင့်ကျွန်တော်အိမ်မှာနေရတဲ့အခြေအနေမျိုးရှိလာတယ်အဲ့ဒီခါမှာကျွန်တော်တို့လူခွေးရေးစောင့်ကြည့်တဲ့သူတွေနဲ့ဘာအပ်တိထားမိလဲဆိုတော့အိမ်လွင်ကြမ်းဖက်မှုတွေအများတိုးမြင့်လာတာတွေ့ရတယ်နောက်ဒါကကိုဗစ်ကာလတွင်မှာအိမ်မှာအတူနေရင်းနဲ့ဖြစ်တဲ့ပြဿနာပေါ့ဒါပေမဲ့ဒီ2022ခုနှစ်ကြတော့ဒီအိမ်လွင်မှာအကြမ်းဖက်ခံထိတဲ့အမျိုးသမီးတွေရဲ့ဘဝကကျွန်တော်မြန်မာနိုင်ငံမှာကတော့ဒီအစ်စ်တက်ရဲ့အစီအစဉ်တစ်ခြားနဲ့အကျန်းဖတ်မှုပုံစံကိုပို့ပြီးတော့ခံရတာတွေ့ရပါတယ်။အမှန်တော့ကျွန်တော်တို့တိုင်းပြည်မှာအရင်တုန်းကတိုင်းသားဒေသတွေမှာရနေကိုင်ဒီပခအခြေအနေတွေမှာတိုင်းသားမျိုးသမီးတွေပေါ်မှာအကျန်းဖတ်တာလိမ်မိုင်းဆိုင်ရာအကျန်းဖတ်မှုတွေအများကြီးရှိခဲ့ပါတယ်။အခုကျတော့ကျွန်တော်တို့အဲ့ဒါတွေကလည်းပျောက်သွားသားဆိုတော့မပျောက်သွားဘူးထပ်ပြီးတော့ပေါ်လာတယ်။နောက်ပုံမှန်ဆိုးရတာကတော့ဒီလိုမျိုးကျွန်တော်တို့စီအာနာရှင်စနစ်ကိုဆန့်ကျင်ပြီးနော်ຫນွေဥတော်လိုင်းမှာတက်ကြွစွာပါဝင်ကြတဲ့အမျိုးသမီးတွေတော်တကာကျွန်တော်တို့ဒီလက်နက်ကိုင်ဒေသအတွင်းမှာရောက်ရှိနေတဲ့အမျိုးသမီးတွေပေါ်မှာစစ်တပ်ရဲ့အကြမ်းဖက်မှုကတော်တော်ကြီးကိုဆိုးဆိုးဝါးဝါဖြစ်နေတဲ့အခြေအနေမျိုးရောက်ရှိတယ်လို့ပထမဦးဆုံးသုံးသပ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကနေ့ဒီမြန်မာနိုင်ငံကအမျိုးသမီးတွေအဓိကကြုံရတဲ့ပြဿနာဆိုလို့ရှိရင်ဒါကဘာတဝမ်းမှာကိုဗစ်ကပ်ဘေးကြောင့်ကြုံရတဲ့ဆိုရဲပြဿနာအပြင်ကိုဒါစစ်အာဏာသိမ်းမှုကြောင့်လို့ကြုံတွေ့ရတဲ့အခြေအသေးတွေကပို့ပြီးတော့ဖြစ်နေတဲ့သဘောမျိုးလား
ဟုတ်ပါတယ်ပထမဦးဆုံးကတော့ကျွန်တော်ယောဂဘေးကြောင့်ကိုဗစ်ဆိုတဲ့အရာမျိုးကြုံတွေ့ရတာဒီသွားနေကြလာနေကြအခြေအနေတွေပြက်သွားတာအိမ်ထဲမှာအကျန်းဖတ်မှုခံရတာကျွန်တော်တွေ့ရတယ်ဒါပေမဲ့ကိုဗစ်အပြင်ကုပ်လို့ခေါ်တဲ့နောက်ထပ်အာဏာသိမ်းမှုကအမျိုးသမီးဘဝကိုတိတက်ပုံပုံတော့မလုံခြုံအောင်ဖြစ်သွားတယ်။နောက်အပြင်မှာထွက်လို့ရှိရင်လည်းဒီလိုမျိုးလူငယ်အမျိုးသမီးတွေကနောက်သူတို့ကိုဆန့်ကျင်တဲ့သူများအဖြစ်ယူဆပြီးတော့လိမ်မိုင်းဆိုင်ရာနှောက်ယှက်တာနှိပ်စက်တာလည်းကြုံရတယ်။တစ်ချိန်တည်းမှာတင်တန်တရားနဲ့ဆွဆွဲချက်နဲ့ဖန်ခံတည်တဲ့ခါမှာလည်းဒီထောင်ထဲမှာစစ်ကြောရေးစခန်းတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပို့ပြီးတော့ကြုံတွေ့ရပါတယ်။ဒါတွေမကပါဘူးကျွန်တော်တို့ဒီနေဆက်ဒေတာတွေတိုင်းသားဒေတာတွေတခါမှစစ်မဖြစ်ဘူးတဲ့စကိုင်းတိုင်းတို့လိုချင်းပြည်နယ်တို့ဒေတာတွေမှာလည်းအမျိုးသမီးတွေပေါ်မှာဒီစစ်တပ်ကလိမ်မိုင်းဆိုင်ရာဟိုအကြမ်းဖက်တာစော်ကားတာเนาะဒါနဲ့ပတ်သက်ပြီးပုံမှုဆိုးရတာတော့အရင်တော့ပုံစံတိုင်းပဲတရားစီရင်မှုမရရှိပဲနဲ့ကျူးလွန်တဲ့သူတွေကိုအပြစ်ကနေဟိုကင်းလွတ်နေတဲ့အခြေအနေမျိုးတွေဆက်လက်ရှိနေတဲ့အခြေအနေက2022ခုနှစ်အတွက်ပုံမဆိုးသွားသောအခြေအနေများပဲဖြစ်ပါတယ
်ဆိုဒီလိုအခြေအနေတွေအဆုံးသတ်ဖို့ပေါ့နော်ဒီအမျိုးသမီးတွေဒီကနေ့ရင်ဆိုင်နေရတဲ့အကြံဖတ်မှုတွေလူခွင့်ရချိုးဖောက်မှုတွေအဆုံးသတ်ဖို့အတွက်မှာဘလို့နီးလန်းတွေနဲ့အထူးရောက်ဆုံးဆောင်ရွက်နိုင်မယ်လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အမျိုးသမီးတွေမကဘူးကျွန်တော်တို့ကဒီမြန်မာပြည်ကဒီလောက်ကပြည်သူရတစ်ဖက် ဒီအာနာသိမ့်မှုစူးစမ်းနေတဲ့စစ်ကောင်စီရဲ့တစ်ဖက်ဆိုတော့အမျိုးသမီးအကြမ်းဖက်မှုရောဖို့ပြည်သူတွေပေါ်မှာဖိနှိပ်မှုရောဖို့အတွက်ကတော့စစ်အာဏာရှင်ကိုကျွန်တော်အမြန်ဆုံးတောနှံနိုင်ဖို့ကအတိအကပါပဲဒါကဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကအခုဆိုရင်တရားဥပဒေဆိုတာလည်းမရှိတော့ဘူးနောက်စီမီယာစီကန်ဆိုတာလည်းမရှိတော့ဘူးတက်မတော်စီကန်ဆိုတာလည်းမကျင့်သုံးတော့ဘူးလက်နက်ကိုင်တပ်ဖွဲ့တွေလိုက်နာမယ်စီကန်ဆိုတာမရှိတယ်လို့အခုဆိုရင်ဟိုပြည်သူလူထုပေါ်မှာအကြမ်းဖက်တဲ့အဖွဲ့အစည်းပုံစံနဲ့အကြမ်းဖက်တာဖြစ်တဲ့အတွက်ဒါကိုအမြန်ဆုံးရပ်တန့်ဖို့ပထမဦးဆုံးပါပဲဒါတစ်ခုကတော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေပါအဲ့တော့သူတို့ရက်တက်မှုအတွက်ကကျွန်တော်တို့ကဟိုလိုအပ်တဲ့ချက်ကတော့ဒီတိုင်းကတော့ရက်တက်မှာမဟုတ်ဘူးအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကနေလဲဒါကိုခုခံကာကွယ်တဲ့အနေအထားမျိုးဒီအချက်လက်တွေကိုစုစည်းပြီးတော့လှုပ်ဆောင်တဲ့အရာမျိုးတွေကျွန်တော်လိုအပ်မယ်ဒါတွေကိုနိုင်ငံတကာကလည်းတကယ်ကိုစိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ဟိုလက်ခံပြီးတော့ဒါကိုကျွန်တော်တို့ရက်တက်နိုင်ဖို့အတွက်စစ်ကောင်စီတော့အကြမ်းဖက်စစ်တပ်ကိုနောက်ထပ်ဖိအားပေးပြီးတော့ပိတ်ဆို့မှုတွေတန်တမန်ကြီးကချက်တောက်မှုတွေနောက်ငွေကြေးနဲ့ဒီလက်နက်တိုင်အကူအညီတွေပေးတာကြီးကိုလို့ရက်တက်မှုဒါတွေကိုလုံးတစ်ပြိုင်တည်းလှုပ်ဆောင်မဲ့အခြေအနေမျိုးရှိနေပါတယ
်။ဟုတ်ကဲ့ဆိုးဆိုးကပြောသွားတဲ့အထဲမှာဆိုရင်ဒါမြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုကြုံတွေ့ခံစားနေရတာတွေကအာဏာသိမ်းမှုနဲ့တိုက်ရိုက်အများကြီးသက်ဆိုင်နေတယ်။ဒီအာဏာသိမ်းထားတဲ့စစ်တပ်သားမရှိဘူးဆိုရင်တော့အခုလောက်စိုးချင်မှစိုးလိမ့်မယ်ပေါ့လေ။ဆိုတော့တကယ်လို့ဒီအာဏာသိမ်းထားတဲ့စစ်တပ်ကိုဖယ်ရှားနိုင်ပြီးဒီအခြေအနေကိုကျော်လွန်နိုင်ပြီးဆိုတဲ့အခါကျရင်ရောအမျိုးသမီးတွေအတွက်ကတကယ်ပဲဒီကြားမှခွဲခြားဆက်ဆံမှုတွေအဆုံးသတ်ပြီးတော့တန်းတူခွင့်ရတွေကရလာမှာလားရှင
့်ဟိုစစ်အာဏာရှင်ကိုကျွန်တော်တို့ဖယ်ရှားနိုင်ပြီတဲ့အောင်အမျိုးသမီးတွေပေါ်မှာအကြမ်းဖက်လူတွေစိတ်ထားတွေကြောင်းလဲဖို့ကတော့အလိုလျောက်တော့ဖြစ်လာမှာမဟုတ်ဗျ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကစစ်အာဏာရှင်စနစ်ကိုလည်းတိုက်ခိုက်နေရတယ်တော်နိုင်နေရတယ်တချိန်တည်းမှာအမျိုးသမီးတွေဆိုလို့ရှိရင်အချင်းသေးပြီးတော့အချမ်းဖတ်လို့ရတယ်လိမ်မိုင်းဆိုင်ရာစော်ကားလို့ရတယ်ဆိုတော့မဟာဖွာရအောင်လည်းတက်ရမှာဖြစ်တယ်အဲ့တော့တစ်ဖက်မှာစစ်ဤကောင်စီရဲ့လူခွေးချုပ်ဖောက်မှုတွေရပ်တန့်ပြီးတော့ကျွန်တော်လှုပ်ဆောင်နေသည့်တိုင်အောင်တစ်ဖက်မှာအများစုမှာအခုချိန်ထိဆွဲနေသေးတဲ့အမျိုးသမီးကိုအချမ်းဖတ်စရာလောင်ပြောင်စရာဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့တစ်ခုခုစော်ကားစရာဖြစ်မြင်တဲ့အရာတွေကိုတကြိမ်နဲ့ကြောင်းနိုင်အောင်လှုပ်ဆောင်နိုင်မှာပဲဖြစ်နေပါပါအဲ့တော့တော်လှန်ရေးကနှစ်ခုဆင်သွင်းရတာပေါ့ဆရာနာရှင်စနစ်ကိုတော်လှန်မှုကျွန်တော်တို့လုပ်ရသလိုအမျိုးသမီးတွေကိုခွဲခြားလူတဲ့စိတ်မျိုးရှိတဲ့အယူအဆရေးရာလူမှုအတိုင်းဝိုင်းကလက်ခံထားတဲ့ရေးရာတော်လှန်ရေးလည်းလှုပ်ဆောင်အောင်ပါဒါပေမဲ့ဒီຫນွေဦးတော်လိုင်းမှာတော့အများကြီးကျွန်တော်တို့အယူအဆတချို့ပြောင်းလဲလာတာဒါအားကောင်းစရာလေးတွေ့ပါတယ်။အရင်တော့ကအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးရဲ့ဆွမ်းမကားတွေအတိမတ်ပြမှုကတိတ်ပြီးတော့နည်းပါတယ်။နောက်အမျိုးသမီးလို့ပြောလို့ရှိရင်ဒေါ်အောင်ဆန်းစုကြည်နဲ့ဟိုထူးချွန်ထက်မြက်တော့အမျိုးသမီးတချို့ပဲမြင်ကြတယ်။ဒါပေမဲ့ဒီຫນွေဦးတော်လိုင်းကာလတစ်လျှောက်လုံးမှာတာမန်အမျိုးသမီးလို့သတ်မှတ်ထားတဲ့သူတွေကိုယ်တိုင်ကအမျိုးသားရင်နဲ့ရင်မောင်းတန်းပြီးတတိရှိစွာပါဝင်နိုင်ခဲ့ကြတယ်။အချို့နေရာတွေမှာအန္တရာယ်ရှိရအခက်ခဲရှိရဆိုတာကိုတစ်တီနဲ့ရင်ဆိုင်ပြီးတော့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေဆမကားကိုမြေဥတော်လိုင်းမှာအထင်အရှားပြသနိုင်တယ်။အရင်တော့အမျိုးသမီးဆိုလို့ရှိရင်ကြောညံ့တဲ့လူယူဆတဲ့အတွေးခေါ်ယူဆတွေကိုလည်းဒီကာလတုန်းကပါဝင်ခဲ့တဲ့အမျိုးသမီးတွေရဲ့ဖြတ်တန်းမှုရဲဝတ်မှုနဲ့သူတို့ရဲ့ပေးဆက်မှုတွေကြောင့်လူမှုတိုင်ဝဲကြားထဲမှာမဖြစ်မနေဘူးအထိမ့်မှပြူလာတာအဲ့တော့ဒီပုံစံအတိုင်းသွားမယ်ဆိုရင်တော့ကျွန်တော်တို့အရင်ကတည်းကပို့ပြီးတော့အမျိုးသမီးတွေပေါ်မှာအထင်သေးမှုအကြမ်းဖက်လူရဲ့စိတ်ဒါမှမဟုတ်ရှင်ဆော်ကားလူရဲ့စိတ်တွေကတော့တစ်ချိန်ချင်းနဲ့ပြောင်းလဲမှုအားကိုပို့ပြီးတော့ရောက်ရှိလာမှာဖြစ်ပါတယ်ပို့ပြီးတော့တိုက်ပွဲဝင်တဲ့အခါမှာပြောင်းလဲအောင်အဆုံးသတ်တိုက်ပွဲကိုကျွန်တော်ရင်ဆင်ရတဲ့အခါမှာပို့ပြီးတော့ဟိုအားကိုးစရာအားရစရာတော့ဖြစ်မှာသိကြပါလိမ့်ဗျာ
ဟုတ်ကဲ့ပါကြည်ရှိအလားအလာကိုမေးချင်တာနဲ့တစ်ဆက်တည်းလို့ဖြစ်သွားပါတယ်ဆိုတော့ဒီနှစ်2021ခုနှစ်ကတော့ဆိုတော့လေကိုဗစ်ကပ်ပြီးရှိနေတဲ့အချိန်ထဲမှာမဆရာနာသိမှုဖြစ်တဲ့အခါကျတော့အမျိုးသမီးတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကတော့ဒီနှစ်ကဝမ်းနဲ့ဆရာကောင်းလာအောင်အများပြားရှိတဲ့နှစ်ဖြစ်လိမ့်မယ်ဒါပေမဲ့လည်းလက်ရှိဒီဆရာနာရှင်တိုက်ဖက်ရေးကြော်လွန်သွားပြီးတော့အနာဂတ်မှာတော့အခုဥအောင်မျိုးမင်းပြောသလိုဆိုရင်တော့ဒါကပုံမှန်ကောင်းမွန်လာမယ်မျှော်လင့်ချက်တွေကိအလားလာရှိနေတဲ့သဘောမျိုးလို့သုံးသပ်ချင်တာပါလား
ဟုတ်ပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ຫນွေဦးတော်လှန်ရေးမှာအလွာပေါင်းစုံပါဝင်ပြီးတော့နှလုံးသားချင်းနိစ္စသွားတဲ့ဟာကောင်းမျိုးတစ်ခုပါပဲအရင်တော့ကတော့ကျွန်တော်တို့ကအမျိုးသမီးအမျိုးသားရိုဟင်ဂျာ LGBT လူငယ်ကလေးစသည်ဖြင့်တော့ generation ရခွဲခြားခံရတဲ့ဘဝစတောင်စီရဲ့ဖိနှိပ်မှုဘဝကိုတိတက်တိုက်ပွဲဝင်ကြပြီးမှအခုမှအားလုံးကသွားပြီးတော့လက်တွဲညီသွားကြတယ် နေဦးတော်နိုင်ရင်မှလက်တွဲညီသွားပြီးတော့အားလုံးကဒီစစ်အာဏာရှင်ကိုတွန်းလှန်ရမယ်ဆိုတဲ့စိတ်ထားမျိုးဒါမျိုးမြင်လာတယ်။တစ်ချိန်တည်းမှာရင်ကိုကိုယ်တိုင်မကြုံဘူးတဲ့အဖြစ်တွေဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တခြားသူတွေရင်ဆိုင်နေရတဲ့လူခွေးချုပ်ပေါမှုတွေနောက်ကရာဇဝတ်မှုကျူးလွန်ခံရတဲ့တိုင်းရင်းသားတွေရဲ့ခြေနေလူနည်းစုခြေနေတွေကိုတချို့လူတွေကအရင်တော့အတိမမပြုခဲ့ကြအောင်ပြည့်ရပြုခဲ့ကြတယ်။ဒါပေမဲ့ဒီကာလမှာကိုကိုယ်တိုင်ကြုံလာတဲ့ခါမှာကြာလို့ရှင်တော့ငါတို့တော်မှဒီလိုမျိုးလှုပ်ဆောင်နေတဲ့ချိန်ကအရင်တော့ကလူမသိသူမသိတော်တဲ့တောင်ထဲမှာလှုပ်ဆောင်နေတာပုံရောဖြစ်နိုင်တာပေါ့ဆိုရဲကိုချင်းစာတရားနဲ့เนาะဒီလိုမျိုးဖြစ်နိုင်တယ်ဆိုရဲအတိတ်တရားတွေရရှိလာခြင်းကတကယ်ကိုကောင်းမွန်တဲ့အရာပဲပေါ့ကောင်းမွန်တယ်ဆိုတာအကုန်လုံးလူခွေချုပ်ပေါက်ခံလို့ကောင်းတာမဟုတ်ပါဘူးဒါပေမဲ့ကိုကိုထိမှနာတာမျိုးမဟုတ်ပဲねကိုကိုကြုံတွေ့ရတဲ့ခက်ခဲတွေကြောင့်တခြားသူကိုစာနာနားလည်ပြီးတော့သိသိညီညွတ်စေရဲ့စိတ်မျိုးပေါ်လာခြင်းအဲ့ဒီတစ်ခုကຫນွေဦးတော်လိုင်းကြီးမှာတကယ်ကိုခါးသီးနာကြီးစရာဂျားတဲ့ကနေရလိုက်တဲ့လူသားဆန်သောစိတ်သက်ဒါမျိုးတစ်ခုဖြစ်ပါလေခင်ဗျာ
အမျိုးသမီးကဏ္ဍအပီမှာတော့သူသားဆုံးလည်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်ခုတစ်ပတ်သူသဆောင်လေအမေရိကန်အစီအစဉ်မှာကျန်းမာရေးလုပ်ငန်းခွင်မှာသူနာပြုရေးလိုအပ်နေတာနယူးယောက်မြို့ကပုဂ္ဂလိကလုပ်ငန်းခွင်ထဲမှာကာကွယ်ဆေးမဖြစ်မနေထိုးရမှာမုံမြော်တဲ့အစုံမှာရီလေးခိုးပြီးတော့နယူးယောက်မြို့ကိုအပေါ်စီးကကြီးလို့ရတာဒီအကြောင်းတွေကိုစူးစီးပြီးတော့ကိုအောင်ကတင်ဆက်ထားပါတယ်
အမေရိကန်ပြည်အောင်စုမှာသင်္ဘာပြူရှားပါတဲ့ပြဿနာကြုံနေရပါတယ်။ကိုဗစ်ရောဂါကာလနှစ်နှစ်နီးပါးရှိလာချိန်မှာရောဂါကူးစက်ခံရတဲ့လူနာတွေကိုကုသပေးနေတဲ့သင်္ဘာပြူတွေဟာခြေကုန်လက်ပန်းကျပြီးတချို့လဲအလုတ်ကနေထွက်တဲ့အထိဖြစ်ကုန်ပါတယ်။ဒါလို့ဆိုရင်ကြအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတတီအောင်သင်္ဘာပြူတစ်ယောက်ကစာရေးပြီးတော့လူကိုယ်တိုင်ပေးခဲ့တဲ့အကြောင်းကယ်ရိုလင်းပရစစ်တီပေးပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့ဒလလောက်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ပက်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကိုရောက်တဲ့အခါမှာမြို့ကန်သူနာပြုတယောက်ကလုပ်ငန်းခွင်မှာဝန်ထမ်းတွေကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာကိုပေးအပ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကာလအတွင်းသူနာပြုအင်အားမလုံလောက်တာကြောင့်အလုပ်ဖြည့်ဆည်းမှုတန်ကိုခံရပြီးတချို့ဒီတန်ကိုမခံနိုင်သူဆိုရင်ကိုကိုကိုတေချောင်းကြံစီခဲ့သလိုတချို့ဆိုရင်လည်းလုပ်ငန်းခွင်ကနေထွက်ကုန်ပါတယ်။အနှစ်30ကျားသူနာပြုလုပ်နေသူယန်ပါတီကာက
We have been absolutely tapped.
ကျမတို့ကလာတော်တော်ကြာလူနာတွေကုသပေးလာတာကြာပါပြီ။ဒီလောက်ကြာလိမ့်မယ်လို့ထင်မထားခဲ့ပါဘူး
။လူနာနှစ်ယောက်ကိုသူနာပြုတယောက်နှုံပြုစုကုသမှုပေးရမယ်ဆိုရဲလုပ်ငန်းခွင်တတ်မှတ်မှုရှိပေမဲ့လည်းအခုခါမှာတော့မနိုင်ဝန်ထမ်းနေရတယ်လို့လည်းပြောပါရတယ
်။ That's the only way you get to go to ICU.
အပြင်းထန်ဖျားနာနေတဲ့သူတွေထက်ကပိုးပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေတဲ့လူမှအထူးကျမကုသဆောင်မှနေရာရပါမယ်။လူနာ3ဆလောက်ပိုများလာတာဟာအလွန်အနည်းများပါတယ်။
တချို့လဲအလုတ်ဖီအားကြောင့်ရုတ်တရက်တွေ့ဝေပြီးဘာမှဆက်လုပ်လို့မရတော့အောင်ဖြစ်တော့ပါတယ်။သူနာပြုတ်ဦးဖြစ်တဲ့ဂျီက
ရုတ်တရက်ချက်ချင်းဆိုသလိုစာရွက်ထဲဘာမှချရေးလို့မရတော့ပါဘူး။ဥက္ကကလုံးဝရက်သွားတာပါ။
အဲ့ဒီနောက်ဂျီဟာစိတ်ကြောင်ခြောက်ခြားဖြစ်တဲ့ယောဂါကိုဆေးယောဂါကုဆေးရုံမှာကုသမှုခံယူခဲ့ရပြီးအဲ့ဒီမှာသူ့လိုဆေးယောဂါခံစားနေရတဲ့သူနာပြုတ်တွေကိုလည်းတွေ့ခဲ့ရတယ်လို့ပြောပါတယ်။အခုလိုမျိုးကိုဗစ်ကြောင့်ကြုံရတဲ့အခက်အခဲမျိုးအပြင်ပင်ဆယ်ဗေးနီးယားမှာသာမကတခြားအမေရိကန်မျိုးကြီးတွေမှာလူသက်မှုနှုန်းမြင့်မားလာနေတာပါတချို့သတင်းပတ်တွေမှာဆိုရင်လူသက်မှုနှုန်းဟာကိုဗစ်ကြောင့်သေဆုံးသူအရေအတွက်နဲ့ဇာတူဖြစ်တယ်လို့ဆိုရတယ်အခုလိုအမှုခင်းဖြစ်ပွားပြီးတဲ့နောက်ဆေးရုံကိုအရေးပေါ်လူနာအဖြစ်နဲ့ပို့ဆောင်ကူတာရတာကြောင့်ဆေးရုံအရေးပေါ်ဌာနမှာလုံနေရသူတွေအဖို့လဲမနိုင်ဝန်ထမ်းနေရတာပါသူနာပြုတူဖြစ်တဲ့ Alex Caspin က
There was a point in time where
မိသားစုတွေဘာမှလုံမပေးနိုင်တော့တဲ့အချိန်ဤထိရောက်ခဲ့ပါတယ်အချိန်ဤကလူနာတွေနဲ့ပဲအတူကုံဆုံးပါတယ်ရှေ့လျှောက်တိတ်အများကြီးလုံပေးနိုင်တော့မယ်မထင်ပါဘူ
းအဲ့နောက်တော့သူဟာစိတ်ဖိစီးမှုတန်ကနေအနာရဖို့အရေးပေါ်ကုသမှုဌာနကနေခလေးပြုစုဆောက်ရှောက်ရတဲ့ဌာနကိုပြောင်းခဲ့ပါတယ်
One way or another I would not be able to continue
ဒီလိုရှေ့လျှောက်လုံနိုင်တော့မယ်မထင်ပါဘူးမှန်သောစကားပြောရရင်အရေးပေါ်ကုသဆောင်မှာသူနာပြုတာဝန်ထမ်းဆောင်ရတာအလွန်နှစ်ချိုက်ပါတယ
်အခုခါမှာကိုဗစ်ရောဂါကူးစက်မှုကျဆင်းသွားပေမဲ့ဒီရောဂါဘယ်တော့အပြီးတိုင်အမြင့်ဖြစ်နိုင်မလဲဆိုတာကတော့သေချာမသိရသေးသလိုကိုဗစ်နောက်ဆက်တွဲပြဿနာတွေကိုဖြေရှင်းဖို့ဝန်ထမ်းလုပ်သားအင်အားလိုအပ်နေတာကိုတာဝန်ရှိသူတွေအနေနဲ့နားလည်သဘောပေါက်ဖို့ဟာအရေးကြီးကြောင်းလဲသူနာပြုတွေကပြောရတယ်ခင်ဗျာ ိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲတဲ့ကမ္ဘာတစ်ဝှမ်းပြန့်နှံ့လာနေချိန်မှာပဲနယူးယောက်မြို့တော်ဝန် Bill de Blasio ကပုဂ္ဂလိကလုပ်ငန်းခွင်တွေကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုပြီးစီမင်းထုတ်ပြန်လိုက်ပါတယ်။ကာကွယ်ဆေးထိုးဖို့အခုလိုဆောင်ရွက်လာတာနဲ့ပတ်သက်လို့နယူးယောက်မြို့ကန်တွေကဘယ်လိုတုံ့ပြန်ကြလဲဆိုတာနဲ့ပတ်သက်ပြီးတော့ AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။ COVID ကယောဂါစဖြစ်ကစား2020အစောပိုင်းမှာဒီယောဂါကူးစက်မှုဒဏ်ကိုနယူးယောက်ပြည်နယ်ကပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရပါတယ်။အခုက Omicron မျိုးကွဲတကြော့ပြန်ကူးစက်မှုတွေရှိလာချိန်မှာတော့နယူးယောက်မြို့တော်ဝန် Bill de Blasio ကယောဂါတားဆီးထိန်းချုပ်နိုင်ဖို့မျက်ခြေမပြတ်ဆောင်ရွက်နေပါတယ်။ပြည်နယ်ဆိုရဝန်ထမ်းတွေမဖြစ်မနေ COVID ကာကွယ်ဆေးထိုးကြဖို့စတင်ဆောင်ရွက်ခဲ့ပြီးတဲ့နောက်အခုကပုဂ္ဂလိကလုပ်ငန်းခွင်ကဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးဖို့စီမံတက်မှတ်လိုက်ပါတယ်။ငွေကြေးဝန်ဆောင်မှုလုပ်ငန်းက Brett ကအခုလိုပြောပါတယ
်။ It's been proven by the scientists so far.
ဒီအလုံးဘေးရန်ကင်းအောင်လုပ်ရမှာပါ။သိပ္ပံနည်းကြသူပြည်သမားလှုပ်ထားတာတွေကိုကြည့်လို့ရှိရင်ကာကွယ်ဆေးထိုးထားသူတွေပို့ပြီးတော့ဘေးရန်ကြီးကင်းနေဆိုတာသက်သေပြပြီးပါပြီ။ဒါကြောင့်မလို့ကျွန်တော်ထောက်ခံပါတယ
်။ Republican ပြည်နယ်ဖြစ်တဲ့ Florida မှာတော့ပြည်နယ်အုပ်ချုပ်ရေးမှူးကအခုလိုမဖြစ်မနေကာကွယ်ဆေးထိုးဖို့ကိုစန့်ကျင်ပြီးအဲ့လိုအတင်းကျပ်ကာကွယ်ဆေးထိုးခိုင်းတဲ့လုပ်ငန်းရှင်တွေကိုအရေးယူမယ်ဆိုပြီးပြောထားပါတယ်။ Democrat အုပ်ချုပ်တဲ့ New York ပြည်နယ်မှာလည်းအခုလိုဖိအားပေးလှုပ်ဆောင်တာမျိုးကိုမကြိုက်သူတွေရှိပါတယ်။ Jeff Bullerman က
You know, I think that it's extreme.
အခုလို main ထုတ်ပြန်တာဟာအစွန်းရောက်လွန်ပါတယ်။ကြည့်ရတာအဆင်မပြေပါဘူး။မြို့တော်ဝင်ကဒီလိုမျိုးတွေပဲလုပ်နေကြပါ
အခုကယောဂကြိုတင်ကာကွယ်ဖို့စီးပွားတွေရှိနေပြီဖြစ်တယ်လို့မျိုးကွဲတွေလည်းထပ်ပြီးတော့ဖြစ်ပေါ်နေတာကြောင့်မျိုးတော်ဝန်ကစီကံထုတ်ပြန်ပြီးဆောင်ရွက်လာတာကိုကြိုးစိုးပါတယ်ဆေရာဒီဂျမ်က
It's for the collective good of everyone in
လုပ်ငန်းဝင်နဲ့မျိုးနယ်လူထုအားလုံးအတွက်ကောင်းတယ်လို့ထင်ပါတယ်ကိုတယောက်တည်းကိုသာကာကွယ်ပေးတာမဟုတ်ဘဲကိုအပေါင်းအသင်းမိသားစုဝင်တွေလို့ဖို့ကင်ဖက်တွေအားလုံးကိုလည်းကာကွယ်ရာရောက်ပါတယ်
တချို့ကတော့လေဒါဟာလူတွေရဲ့လွတ်လပ်ခွင့်ကိုချိုးဖောက်ရရောက်မလားဆိုပြီးထောက်ပြပါရယ်ရာရှစ်သောမတ်ရှန်စ်က
You got to do something to stop people from dying I guess
လူတွေတည်ကြတာမြင်မကောင်းဖြစ်နေတော့ဒါကိုရပ်ဖို့ဆိုရင်အာဏာသုံးလို့ရမှာပါပဲကိုယ်အသေးစိတ်နဲ့ကိုမလုပ်ကြဘူးဆိုရင်တော့အတင်းကျပ်လှုပ်ခိုင်းရမှာပါပဲဒါပေမဲ့လည်းသူတို့မလုပ်ချင်တာကိုအတင်းကျပ်လှုပ်ခိုင်းတာမျိုးတော့မဖြစ်သင့်ပါဘူးဒါဟာလူအခွင့်အရေးနဲ့မကိုက်ညီပါဘူး
ဒီစီမင်းသစ်ဟာဒီဇင်ဘာ29ရက်နေ့စတဲ့အသက်ဝင်မှာပါနယူးယောက်မြို့ကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေအရအမေရိကရဲ့လူနေအထူးတက်ဆုံးဖြစ်တဲ့နယူးယောက်မှာကိုဗစ်ကူးစက်မှုပြန်မြင့်လာတာကိုတွေ့ရပါတယ်ခင်ဗျာအမေရိကန်တဝမ်းမြို့ကြီးတွေမှာမိုးမျောထန်မြန်တိုက်တွေပေါ်တက်ပြီးအပေါ်စီးကနေမြို့ရှုခင်းကိုကြည့်လို့ရတဲ့နေရာတွေရှိပါတယ်ဒီလိုကြည့်ရတာမှာအဆောက်အဦအတွင်းကနေမှန်နေရန်ချားပြီးတော့ကြည့်ရတာဖြစ်ပေမဲ့မကြာခင်ကစတင်လိုက်တဲ့နယူးယောက်မြို့ကတာတီဟက်စန်ယတ်မိုးမျောတိုက်ကအစီအစဉ်မှာတော့ကိုခနာကိုတိုင်းကျိုးတွေဆင်းပြီးတော့အဆောက်အဦအပြင်ဘက်ထွက်ကြည့်လို့ရပါတယ်ဒီအကြောင်း AP သတင်းကိုခြေခံပြီးတော့တင်ပြပေးရမယ
်
2300မြင်းနဲ့တာတီဟတ်စင်ယတ်မိုးမျောအထက်မြင့်တိုက်ပေါ်ကနေနယူးယောက်ကိုအပေါ်စီးကနေကြည့်လို့ရပါပြီအခုလိုအထက်မြင့်ကနေအဆောက်အဦအပြင်ဘက်ထွက်ပြီးတော့ကြည့်လို့ရတာဒါဟာပထမဆုံးလေးဖြစ်ပါတယ်မှန်နေရင်လျှံအတားစီဘာမှမရှိတာကြောင့်အပြင်ဘက်ထွက်ရင်ခန္ဓာကိုယ်ကိုဆိုင်းကျိုးတတ်ထားရပါတယ် City Climb အစီအစဉ်ကိုကြီးကျက်တဲ့အနစ်စာဘာဘက်ဒိုက
There's people who really want to
ကိုယ့်ရဲ့အကြောက်တရားအခက်အခဲကိုကြော်လာနိုင်တယ်ဆိုပြီးတက်တည်ပြခြင်းကြသူတွေအထွက်ပါတခြားသူတွေအတွက်ဘဝမှာဘာနဲ့မှမတူတဲ့အတွေ့အကြုံတစ်ခုလည်းဖြစ်ပါလိမ့်မယ်
။အပေါ်ရက်ကနေနယူးယောက်မြို့ကိုသာမကဆိုင်းကျိုးကိုအပြုဆောက်ဦးအစွန်းကိုခြေကံပြီးတော့ကိုယ့်အောက်မှာလမ်းမသာရှိနေတယ်ဆိုတဲ့အရာတာကိုလည်းမီးဆန်းနိုင်ပါတယ်။စမ်းသက်ကြည့်သူတဦးက
ဘယ်နေရာမှာလဲဆိုတာကိုမစဉ်းစားပါနဲ့။အဲ့ဒီလိုမစဉ်းစားဘူးဆိုရင်တော့ဒီလောက်ကြောက်စရာမကောင်းပါဘူး။
အခုလိုအတွေ့အကြုံတွေ $185ကုန်ကြမှာပါ။နိုဝင်ဘာလဇန်ဘိုင်းကနေစတင်တဲ့ဒီအစီအစဉ်ကိုအင်မတန်အေးလွန်းတာဒါမှမဟုတ်ရာသီဥတုဆိုးရွားနေတဲ့အချိန်ကလွဲရင်နေပူမိုးရွာနှင်းကြမရှောင်ဖွင့်မှာဖြစ်တယ်လို့ပြောရတယ်ခင်ဗျာ
။သူသားဆောင်တဲ့အမေရိကန်တခွင်ကဏ္ဍအပြင်မှာတော့သိပ္ပံနဲ့နေပညာကဏ္ဍကိုတင်ဆက်ပေးပါမယ်။ဒေါခင်မျိုးသက်ကတင်ပြထားပါတယ်ရှင်။
မကြသေးခင်ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်စကိုင်းတိုင်းကမင်းမြို့နယ်ထဲမှာမပေါက်ခွဲပဲကျန်းနေတဲ့ RPG ကိုတွေ့လို့မတိနားမလဲပဲအိမ်ပြန်ယူလာပြီးထုရိုက်နေရကနေတေဆုံးခဲ့ရတယ်လို့တိုက်ပွဲတွေဖြစ်ပွားရင်တိုင်းရင်းသားဒေသတွေမှာအလားတူမပေါက်ခွဲသေးတဲ့ခြေတွေမြေမြုပ်မိုင်းတွေကြောင့်တေဆုံးရတာတွေ မကြကနာကျုံနေရတာပါဒါတွေကိုကာကွယ်နိုင်ဖို့အတွက်အချက်၃ချက်သိထားဖို့လိုတယ်လို့အထူးတပ်ဖွဲ့တွေအတွက်စီးရဲတန်တန်းပေးနေသည့် American စစ်မှုထမ်းဟောင်းဦးမျိုးစောကပြောပါတယ
်ဒီကျွန်တော်တို့ဒီစီမံကိန်းချက်ပေါ်ချထားတာတော့အားသုံးလုံးနဲ့သွားအားသုံးလုံးကပါလဲဆိုတော့ကြတော့ပထမဆုံးအားက recognize လုပ်ရမယ်တရားပါလဲဆိုတော့အတိမဲ့တိရမယ်တိမဲ့ပြမယ်ဟာဒါကြီးစံပုံစံမယ်ဒါပောက်ကွဲတဲ့အရာတစ်ခုပုံစံမယ်เนาะစိန်ပြောင်းလည်းဖြစ်ဖြစ်မယ်เนาะ RPG ထိပ်ဖူးတီးလည်းဖြစ်ဖြစ်လိမ့်မယ်เนาะလက်ပစ်ပုံးလိုဟာမျိုးလည်းဖြစ်ဖြစ်လိမ့်မယ်ဆိုတော့ဒါကတော့နည်းနည်းတိထားဖို့လိုအပ်တယ်ပေါ့เนาะအဲ့ဒါအနာမသွားပါနဲ့ပထမဆုံးအာတဆင့်နောက်ဒုတိယအာကပါလဲဆိုတော့ retreat ကပါလဲဆိုတော့အနောက်ကိုပြန်ဆုတ်မယ်ဒီနေရာမှာဒီဘုံကိုတွေ့ရဆိုတာကိုမှတ်ထားမယ်ဟိုချင်းခတ်လိုက်တာတော့ဘယ်လိုမလဲအတိမတ်တစ်ခုပြရတာပေါ့ဒီနေရာလူမသွားအောင်လို့နော်ပြန်ပြီးနောက်တစ်ခါပြန်လာတဲ့အခါမှာဘယ်နေရာလဲဆိုတော့သိအောင်လို့မှတ်ထားရမယ်တတိယ R ကကြတော့ report ကပါလဲဆိုစစ်တပ်ကပဲဖြစ်ဖြစ် KNU ကပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော် CA ကျွမ်းကျင်တဲ့သူမဟုတ်ဘူးဆိုလဲရာရှိတယောက်ယောက်ပေါ့နော်တိတတ်တဲ့လူတယောက်ယောက်ကိုအကြောင်းကြားပြီးတော့ကျသူတို့ကနေပြီးစစ်သားတွေပါလေလာပြီးတော့ကြတော့ကြည့်ပေးပါလှုပ်ပေးပါအဲ့ဒါကိုပြန်ပြီးတော့ကြတော့ဖောက်ခွဲလိုက်ရင်လည်းဖောက်ခွဲရမယ်ဒါဖောက်ခွဲတဲ့အခါမှာလည်းဒီလိုမျိုးတံပြားတွေပါရင်လည်းအကုန်လုံးကာထားပြီးတော့ကြတော့เนาะအားလုံးလုံးကြုံအောင်လို့လုပ်ပေးရလိမ့်မယ
်ဟုတ်ကဲ့ဆိုတော့ပထမဦးဆုံးဆက်စပ်အာသုံးခုတွေကပထမအာပေါ့เนาะခွဲခြားပြီးသိရမယ်ဆိုတော့ဒီဆက်လက်နဲ့ပစ္စည်းတွေဒီလိုမျိုးဟိုမပောက်ခွဲသေးပဲခြံခဲ့တဲ့ဥစ္စာအမျိုးအစားလေးနည်းနည်းပြောပြပေးပါဘယ်ပစ္စည်းကဘယ်လိုမျိုးရှိတယ်ဆိုတာနည်းနည်းပြောပြပေးပ
ါပစ္စည်းတွေကတော့အများကြီးပဲဗျဒီဟာဘုံတွေကမျိုးစုံရှိတယ်ဆိုတော့ဒုတိယကဘာစကစပြောမယ်ဆိုမြန်မာပြည်မှာတန်ရှိခဲ့တဲ့ဘုံတွေလည်းရှိတယ်အဲ့ဒါတွေကတော့ဒီကြည်ဘူးတွေတို့နောက်ပြီးတော့ကြလင်းရင်ဘုံကျတဲ့အခါမှာကျန်ခဲ့တဲ့ဘုံတွေအဲ့ဒါတွေကတော့ဟောင်းနေပြီနောက်တချို့ဟာတွေကတော့ထုလည်းမပေါက်ဘူးကြည်တန်လိုဟာမျိုးအမှားကြီးနောက်တစ်မျိုးရှိတာကအခုကျိုးဆွဲဘုံဆိုတာမြန်မာလိုပြောမယ်အင်္ဂလိပ်လိုပြောမယ်ဆိုတော့ clay mold ပေါ့နော် clay mold ကကြာတစ်ပင်တွေပါထဲမှာခြိထားပြီးတော့ကြဒီလိုမျိုးကျိုးလေးနဲ့ကာထားခြေထောက်နဲ့တိုက်ပြီးတယ်ဆိုရင်ကွဲတယ်ပေါ့အဲ့ဒါ clay mold ဒီကျိုးချီပုံပေါ့ပြီးတော့ဒီ RPG ကတော့ပခုံးတင်ပစ်တဲ့ဟာရှိတယ်မော်တာကတော့စိန်ပြောင်းဘုံကိုဒီပြောင်းထဲမှာထည့်ပြီးတော့သူကတနက်လိုပဲအပေါ်ကိုပစ်သွားတယ်ဟာဆိုတော့အဲ့ဒါရဲ့နောက်မြေမြုပ်ဘုံတွေလည်းရှိပါတယ်မြေမြုပ်ဘုံတွေကညီမပြီမှာတော့အများကြီးပါပဲဒုတိယကဘာစစ်ကောအခုစစ်တပ်ကရောလှုပ်ထားတာတွေလည်းအကုန်လုံးခြေထောက်နဲ့နင်းလိုက်တဲ့အခါမှာတခါတည်းဒီခြေထောက်နင်းလိုက်တဲ့အခါမှာမပေါက်သေးဘူးตัวดีฉีดออกก็เปลี่ยนจั่วว้ามาปอกได้หาရှိတယ်အဲ့လိုပုံးနေရောရှိတယ
်โอเคဒီ RPG ရဲ့အလုပ်လုပ်ပုံကိုပြောပြသေးပ
ါ RPG ကตัวဘာလဲဆိုတော့ပခုံးတင်ပြစ်တယ်ဟာเนาะတနက်လိုပဲตัวပြစ်တာเนาะပခုံးတင်ပြီးကြတနက်လိုပဲပြစ်လိုက်တာပြစ်လိုက်တဲ့အခါမှာตัว primer ရှိတယ်အဲ့ primer ထိလိုက်ခါမှာဒီဖင်ကဖူးကနေပြီးကြတော့ထွက်သွားတယ်ဒီအရှိတက်တယ်ကိုသွားတာပေါ့เนาะဆိုတော့ကျွန်တော်ပြောမယ်ဒါရေတန့်ဘူးကျွန်တော်ဒါနမူနာပြတာเนาะဒါခင်ကိုထိလိုက်တယ်ဒုတိယအဆင့်အထိပ်ဖူးကဒီမာတဲ့နေရာမှာထိတယ်ဆိုရင်တော့ပေါက်တယ်ဆိုတော့ကြတော့ဒီကောင်ကရှင်ပွက်တယ်ကြာသွားမယ်ဆိုမပေါက်ဘူးရှင်ပွက်ပဲကြာသွားမယ်ဆိုရင်မပေါက်တဲ့အခါမှာလူကနေပြီးတော့ဘသူပဲဖြစ်ဖြစ်ကောက်ရတဲ့သူကသွားယူပြီးတော့ကြာတော့အမှသွားပြီးတော့ဒီလိုမျိုးထုတယ်ဆိုရင်တော့ပေါက်တယ
်မထုမိစင်းလည်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ထိတ်ကအရေးကြီးတယ်ထိတ်တီးရအရေးကြီ
းစိန်ပြောင်းကြတော့ဒီလိုမျိုးပြစ်လိုက်ပြီးတော့မပေါက်ဖဲနဲ့ကြံလာရှိလား
အရှိရစိန်ပြောင်းလဲအဲ့တိုင်းပဲစိန်ပြောင်းနဲ့ RPG ကအတူတူပဲ RPG ကတက်တယ်သွားတာစိန်ပြောင်းကအပေါ်ကနေပြီးတော့ဒီလိုသွားတာဆိုတော့ကြစိန်ပြောင်းဆိုရင်ဒီဒီမှာဒီပြောင်းပေါ့နော်တရားပြောင်းဆိုရင်ပြောင်းနဲ့ရောသွားထည့်လိုက်တယ်ထည့်လိုက်ပြီးတော့မှဖုန်းကိုထောက်သွားထောက်သွားပြီးတော့ဒီတိုင်းပဲ RPG လိုပဲထိပ်ဖူးကနေပြီးတော့ကြတာဒါဒီလိုဖိလိုက်တဲ့အခါမှာအကုန်လုံး live ဖြစ်သွားပြီ live ဖြစ်သွားပြီဆိုတော့ဒီကောင်ကအသက်ရှင်သွားပြီခင်ုံမထိဘူးဆိုရင်ထိတ်လဲထိလဲမပေါ့ဘူးဒီဖင်ကြီးကဟိုကရှန်သေးတယ်ဆိုရင်ပြောတာဆိုတော့အတူတူပါပဲစိန်ပြောင်းရလဲ RPG နဲ့
ဘုံနေကြတော့ဘုံအမျိုးအစားတွေဆက်ဆက်ပြောတော့တာ
များတယ်ဘုံကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုနနတီးပေါ့နော်နနတီးရှိတယ်နနတီးကတော့ဒီလက်ပြဘုံလက်ပြဘုံမှာဆိုလဲဒီတချို့နေရာတွေမှာသူကဒီအထစ်အထစ်လေးတွေပေါ့နော်ဒီလိုမျိုးအထစ်အထစ်လေးတွေသူကလှုပ်ထားတာသူအဲ့နေရာအရန်ပျော့တယ်နေရာဆိုတော့ဒီဖင်ကိုဆွဲလိုက်ပြီဆိုရင်လက်ကကင်ထားရင်မပေါက်သေးဘူးဒီပင်ပြန်ထိုးလို့ရတယ်ပြစ်လိုက်မှလက်မှကင်ထားတဲ့အတန်လိုဟာမျိုးရှိတယ်။အဲ့ဒီတန်ကနေပြကြတော့လန်ထွက်သွားပြီးကြမှအဲ့ဒါ30စက္ကန့်50စက္ကန့်အတွင်းမှာတော့ပေါက်တယ်။ မပြစ်ခင်မှာဒီကောင်ပြင်ပြန်ထိုးလိုက်မယ်ဆိုမပေါ့ဘူးပေါက်တဲ့အခါမှာလည်းဒီနိုင်ရည်နေမှာသူကပျော့တဲ့နေရာတွေကနေပြီးတော့ပေါက်သွားတော့အထဲထဲမှာရမ်းပဲရှိတာပြင်ကတန်စားတွေကကွဲပြီးတော့လူတွေပါလို့ထိမိခိုက်မိတာပေါ့နော်အဲ့ဒါလက်ပြပုံ
ဒီနင်းမြုံမိုင်းနေကြတော့အဲ့ရနင်းမီရဲ့အခါမှာပေါ့နော်ထိကြပြီးတော့တေးတာများဆိုတော့ဒီနင်းမြုံမိုင်းအန်တယ်ကြတော့
မြေမြုံမိုင်းကတော့ဒါမပြောနိုင်ဘူးပေါ့နော်ဒါကိုယ်ပဲနေရာမှာမြေမြုံမိုင်းရှိရဆိုတော့တည်တင်တယ်ပေါ့နော်မြေမုံမိုင်းကလည်းပုံစံအမျိုးမျိုးရှိတယ်ခုနလိုပဲဘူးလေးကိုကျွန်တော်မြေထဲမှာမြှုပ်ထားလိုက်တယ်ဘွား pressure plate လို့ခေါ်တယ်အဲ့ဒါတော့သူကခြေထောက်နဲ့တက်မီမိတာတို့ကားနဲ့ပဲမြေပြင်းနီးမိတာဖြစ်ဖြစ်ပြီးတော့ကြာတော့ပြန်ကြွားသွားတဲ့အချိန်မှာတချို့မိုင်းတွေကဖိလိုက်တဲ့အခါမှာတခါတည်းတန်းပေါက်တာရှိတယ်ဖိပြီးတော့ကြာတော့ပြန်ကြွားသွားတဲ့အခါမှာပေါက်တယ်ဟာရှိတယ်မြေကြီးထဲမှာမြှုပ်ထားတယ်ဆိုတော့ပေါက်ကွဲအားကအပေါ်သွားတာဆိုတော့အားကြောင့်လို့ခြေထောက်တွေပါပြက်တာတွေပါဖြစ်တာပေါ့နော်
ဟိုလက်ပြတဲ့ဟာနဲ့ရေထဲမြုပ်တဲ့ဟာနဲ့နှစ်မျိုးပဲရှိမှာပေါ့နော
်။အမြင်မြုံမိုင်းကပောက်ကွဲစရာတစ်ခုပဲ။သူက pressure နဲ့လှုပ်ထားတယ်။ဒီဖိအားနဲ့ပဲ။အကုန်လုံးကတော့ဒါဖိအားနဲ့ပဲလှုပ်တာ။လက်ပြပုံးကလည်းလက်ကကင်တာဖိထားဟုတ်တယ်နော်။လက်ဒီပြန်လှုပ်လိုက်တာနဲ့ဗျာအုပ်ဖောက်သလိုပဲဗျာ။မီးရနဲ့ပြဖြည်းဖြည်းလိုက်သွားပြီးမှအိုက်အောက်ထဲရောက်မှပေါက်တာ။ဆိုအဲ့အချိန်က3စက္ကန့်5စက္ကန့်လောက်ကြာတယ်အဲ့လိုပဲ
။ဒီပစ္စည်းရခွဲသိပြီဆိုတော့နော်။ဒီခွဲသိပြီဆိုရင်ဒုတိယလှုပ်ရမယ့်အချက်ပေါ့နော်။retreat
ဆိုတာပြောပြပေးပါ retreat ဆိုတာကတော့ဒီနေရာကိုเนาะလူတွေမလာအောင်လို့ဟဲ့အောင်နေမလာကြနဲ့ဒီနေရာမလာကြနဲ့ပေါ့เนาะဒီနေရာဒီမှာဒီနေရာမှာပောက်ကွဲစရာတခုရှိရယ်ပေါ့เนาะဆိုတော့ကြတော့ဒီနေရာမှာအုတ်ချုပ်နေတဲ့သူကိုအကြောင်းကြားရမယ်ဘယ်သူပဲအုတ်ချုပ်အုတ်ချုပ်တာဝန်ရှိတဲ့သူဒီနေရာဒီနေရာကိုကျွမ်းကျွမ်းကျင်လုပ်တတ်တဲ့သူတယောက်ယောက်သက်ဆိုင်ရာကိုအကြောင်းကြားရမှာပေါ့เนาะအကြောင်းကြားနေတဲ့အချိန်မှာအလံလိုဟာမျိုးအုတ်ထုပ်ဆိုအုတ်ထုပ်ဆိုချက်ပြီးတော့ကြတော့ထားထားခဲ့လိုက်ဘယ်နေရာမှာရှိရဆိုပြန်ပြီးကိုပြန်လာတဲ့အခါမှာတည်အောင်လို့အဲမဟုတ်ဘူးဆိုလည်းဒီဝေးဝေးမှာနေဘယ်နေရာမှာလဲဆိုတာမှတ်ထားဘေးနားမှာလူတစ်ယောက်ရှိရဆိုရင်ဘေးနားမှာလူတစ်ယောက်ကိုသွားပြီးတော့ကြတော့အသက်ဆိုင်ရာကိုအကြောင်းကြားခိုင်းပြီးတော့သူတို့လာလိုက်မယ်အဲ့ဒါ report ပြောတာ
အခုစလုံးပေါ့နော်အဲ့တော့ဒုတိယ check ကတတိယ check ကလောက်တင်လာတယ်ပေါ့နော
်ဟုတ်ကဲ့
ဦးမျိုးဆိုရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လင်းပေးခဲ့တာပါရှင်အခုတော့အကျန်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆုမျက်မှောင်ကပြောပြပေးပါအောင
်ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူ့ခွင့်အနေမှာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်စိတ်သုံးနေတဲ့လူ့ခွင့်ရေးတွေပြန်လည်ရရှိအောင်လို့တောင်းဆိုဆန္ဒပြတဲ့အနေနဲ့မြန်မာနိုင်ငံအနှံ့အပြားမှာပြည်သူတွေဟာအိမ်ပြင်မထွက်ငြိမ်သက်စွာတပိတ်မှောက်ဆန္ဒပြခဲ့ကြပါတယ်ငြိမ်သက်မှုပြီးဆုံးတဲ့ညနေ၄နာရီအချိန်မှာလည်းလက်ခုပ်တွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်တပိတ်မှောက်တဲ့အနေနဲ့မဖွင့်တဲ့ဈေးဆိုင်တချို့ကိုတော့တချို့နေရာတွေမှာလူတချို့ကဖိအားပေးဆိုင်ဖွင့်ခိုင်းတာတွေဆိုင်တွေကိုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်နိုင်ငံတကာလူ့ခွင့်ရေးနေ့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကကြေညာချက်ထုတ်ပြန်တာမှာ EU ဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်မှအရင်ထက်ပိုပြီးတော့ရည်တည်နေပါတယ်လို့ပြောကြားထားပါတယ်ဆရာနာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေအပေါ်ဥရောပသမဂ္ဂအနေနဲ့တတ်နိုင်တဲ့ဒီလန့်တွေနဲ့ဖိအားပေးလှုပ်ဆောင်သွားမယ်လို့လည်းEU တရုတ်ထုတ်ပြန်ချက်မှာပြောကြားထားပါတယ်ဒီ February 1ရက်ဆရာနာတင်ခဲ့ခြင်းကစလို့မြန်မာနိုင်ငံလူ့အခွင့်အရေးကိုကာကွယ်ရင်းနဲ့အသက်ဆုံးရှုံးခဲ့သူတွေတခါဖမ်းဆီးခံထားရတဲ့သူတွေကိုဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းဒေသနိုင်ငံတန်ယုံတွေကလည်းဒီကနေ့လူ့အခွင့်အရေးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဆန္ဒပြမှုကိုစစ်တပ်ကနှိမ်နင်းစေတည်ဆုံခဲ့ရသူ 1,323 ဦးအတွေ့ရည်စုပြီးတော့ Denmark, Finland, Norway နဲ့ Sweden နိုင်ငံတန်ယုံတွေစုပေါင်းဖွင့်ထားတဲ့တန်ယုံပြည်ဝင်တွေမှနှင်းစီပန်းပွင့်တွေကိုတန်ယုံအကြီးအကဲတွေကခင်းချင်းပြီးတော့ဂုဏ်ပြုခဲ့ပါတယ်။အလားတူပြည်သက်နိုင်ငံဆိုင်ရာတန်ယုံကလည်းလူ့ခွင့်ရေးအတွက်ကိုယ်အသက်အန္တရာယ်နဲ့လွတ်လပ်မှုကိုစတဲ့ပြီးတော့နေ့စဉ်နေ့တိုင်းတိုက်ပွဲဝင်နေကြသူတွေကိုဂုဏ်ပြုတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီမိုကရေစီမြင့်တင်ရေးထိပ်သီးစည်းဝေးပွဲဥဆောင်ကျင်းပနေချိန်အမေရိကန်ဒီမိုကရေစီမှာလည်းအားနည်းချက်မကဲမှဘူးလို့အသိအမှတ်ပြုပြောကြားခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာပါရှင်။ဒီညစီစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လေးနဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးအန်ရဲ့ကင်းပြီးတော့ကျမ်းမာရှင်လာပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပေးလိုက်ပါတယ်။ကျမနားလာပါ
This program has come to you from the Voice of America.